Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်မေလ8ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ညပိုင်းအစီအစဉ်မူကကျွန်မစုမော်ပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်အောင်ပါဒီညဘက်သတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါပြင်သစ်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာခေါင်းဆောင်တွေကချီးကျူးဂုဏ်ပြုလိုက်ကြပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာ Freedom of the City of London ဆိုတဲ့ဂုဏ်ပြုဆောင်ဆုကိုလက်ခံရယူခဲ့ပါတယ်ဖိလစ်ပိုင်အမေရိကန်ပူရဲစီရေးလေ့ကျင့်မှုဒီကနေ့စတင်လိုက်ပါတယ်ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆွမွေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေထဲမှာဆိုရင်တော့လန်ဒန်ကိုရောက်နေတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကို Freedom of the City ဂုဏ်သူဆောင်စုချီးမြှင့်တဲ့ဒီကနေ့မှာပဲသူ့ကိုထောက်ခံတဲ့ online လှူရှားမှုတွေလုပ်ခဲ့တယ်လို့ထောင်ဆန်းစုကြည်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းလုပ်ခဲ့ပါတယ
်ထောင်ဆန်းစုကြည်ကမမကြီးလည်းတော့တောက်တော့ပြောလို့ကြိုးစားခဲ့တယ်ဒီနေ့ထောင်ဆန်းစုကြည်အော်နော်ရောက်လာတဲ့အချိန်မှာတိုင်းရင်းသားလူမျိုးစုတွေသစ္စာပေါ့တယ်
ဒီတဲ့နဲ့ပတ်သက်ပြီးမကြားခင်အပြည့်အစုံနားဆင်ရပါမယ်ရှင်။နောက် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရနဲ့ဆွေးနွေးနေတဲ့ UNFC ကအဖွဲ့ဝင်တချို့နှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာ။နောက်ရခိုင်မောင်းတော်ဘက်မှာအစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုပြစ်မှတ်ထားတက်ဖြတ်နေတာကြောင့်ဒီသတင်းတွေရဖို့ခက်ခဲလာတဲ့သတင်း။နောက် ARD တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရကိုရန်ကုန်ငွေလွှဲပြောင်းမှုပြက်ကွက်မှုပေါ်မှာစီစစ်နေတယ်ဆိုတဲ့သတင်းပေးပို့ချက်တွေနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေနားဆင်ရမှာပါ။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်ပြည်သူ့သမ္မတရွေးကောက်ပွဲမှာ Marine Le Pen ကိုအနိုင်ရတဲ့ Emmanuel Macron ကိုကမ္ဘာခေါင်းဆောင်တွေကချီးကျူးဂုဏ်ပြုပြောကြားကြပါတယ်American သမ္မတ Donald Trump ကဒီကနေ့မှာပြင်သစ်သမ္မတအဖြစ်အကြီးအကျယ်နိုင်ရလိုက်တဲ့ Emmanuel Macron ကိုဂုဏ်ပြုပါတယ်။သူနဲ့အတူလက်တွဲလှုပ်ဆောင်မှုမျှော်လင့်ပါတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။ရွေးကောက်ပွဲကာလရုံးကတော့ဘသူဘဝအနိုင်ရတဲ့နဲ့ဆိုတာမျိုးမပြောပေမဲ့ Trump ဟာ Marine Le Pen ရဲ့သဘောထားတွေကိုစိုက်နှင်သက်သူဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ် Angela Merkel ရဲ့ပြောခွင့်ရကလည်းအခုလိုအောင်မြင်မှုဟာညှဉ်းပန်းပြီးတော့ခိုင်မာတဲ့ဥရောပနဲ့ပြင်သစ်ဂျာမနီဆက်ဆံရေးအတွက်အောင်မြင်မှုဖြစ်တယ်လို့ပြောပါတယ်။သူအနိုင်ရရှိကြောင်းကြေညာပြီးမှပဲဝန်ကြီးချုပ် Merkel နဲ့ဖုံးဆက်စကားပြောရမှာဂျာမနီကိုအမြန်ဆုံးလာရောက်မယ်လို့ Macron ကပြောပါတယ်။ Britain ဝန်ကြီးချုပ် Theresa May ကလည်းပြင်သစ်နိုင်ငံနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြားပါတယ်။ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းအခုလိုအောင်မြင်မှုအတွက်ဂုဏ်ပြုနှုတ်ဆက်ကြသလိုဥရောပကော်မရှင်ဥက္ကဋ္ဌ Jean Claude Juncker ကလည်းဥရောပအနာဂတ်ကိုပြင်သစ်ကရွေးချယ်လိုက်တဲ့အတွက်ပျော်ရှင်ကြောင်း Twitter စာမျက်နှာမှာရေးသားထားပါတယ်။ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကလည်းလွတ်လပ်မှုဒဏ်ထူညီမျှမှုနဲ့အများအကျိုးရှိရှိတဲ့သဘောထားအခြေခံနဲ့ရွေးချယ်ခဲ့တဲ့ပြင်သစ်လူထုကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။ရုရှားသမ္မတ Vladimir Putin ကလည်းအခုလိုမက်ခရွန်အနေနဲ့ရမှုအတွက်ဂုံယူဝမ်းမြောက်ကြောင်းပြောဆိုသလိုနားလည်မှုလွှဲမှားတာတွေကိုကြော်လွားပြီးနိုင်ငံတကာတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်အတူပူးပေါင်းဆောင်ရွက်သွားလိုတယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းနမ်ဂါဟာရယအရက်မာလေးကြောင်းထိုးစစ်ဆင်နွှဲခဲ့တာကြောင့် IS အကြမ်းဖက်သမား34ဦးနဲ့အကြမ်းဖက်ဝါဒဖြန့်ချီရေးရေဒီယိုအသံလွှင့်ရုံတစ်ခုပျက်စီးသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ် IS အကြမ်းဖက်သမားတို့ခိုးအောင်နေတဲ့ပါကစ္စတန်နိုင်ငံနဲ့နေချင်းဆက်နေတဲ့နမ်ဂါဟာအရက်ကနာဇီယာနဲ့အာချင်းဒေသကိုပြင်မာထားပြီးလေးကြောင်းထိုးစစ်ဆင်နွှဲတာဖြစ်တယ်လို့အာဖဂန်ပြည်ထောင်ရေးဝန်ကြီးဌာနကသတင်းလာနေမှာပြောပါတယ်ဒေသရင်းက IS တို့ရဲ့ရေဒီယိုအသံလွှင့်ရုံအတော်များများကိုအာဖဂန်နဲ့ American drone ယာဉ်တွေဖျက်ဆီးခဲ့မှုပါတယ်ဒါပေမဲ့လည်း IS တို့ကသူတို့ရဲ့ရေဒီယိုအသံလွှင့်ရုံတွေကိုဘာသာအတော်များများနဲ့တခြားနေရာတွေကနေအမြဲလိုပြန်ပြီးတော့ထုတ်လွှင့်နိုင်ခဲ့တာပါဒါအပြင်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနမ်ဂါဟာအရက်မှာပဲ IS အစွန်းရောက်တို့ခိုးအောင်နေတဲ့နေရာကိုအမေရိကန်နဲ့အာဖဂန်ပူရဲတပ်ဖွဲ့တွေကဧပြီလ29ရက်နေ့ကဝင်ရောက်စီးနေရာမှာ IS အကြမ်းဖက်ခေါင်းဆောင်ရှေ့ခ်အဗ္ဒူဟာဇစ်နဲ့အကြမ်းဖက်သမား35ဦးတေဆုံသွားတယ်လို့အာဖဂန်နဲ့အမေရိကန်စစ်တပ်အရာရှိတွေကသတင်းကွင်းတွေမှာအတည်ပြုပါရယ်အမေရိကန်တို့ရဲ့ drone ယာဉ်နဲ့တိုက်ခိုက်မှုကြောင့်ဒီဒေသမှာပဲအရင်နှစ်ကတေဆုံသွားတဲ့ပါကစ္စတန်တာလီဘန်တပ်မှုဟောင်းဟာဇစ်ဆာဒစ်ခန်နေရာမှာအခုတေဆုံသွားတဲ့ဟာဇစ်ကိုခေါင်းဆောင်အဖြစ်ရွေးချယ်လိုက်တာဖြစ်ပါရယ်
လွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်ရဲ့ကော်မတီတစ်ခုကြားနာပွဲဒီကနေ့ကျင်းပဖို့ရှိပါတယ်။ရုရှားဘက်ကအခုလိုပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွချက်တွေကိုတော့သမ္မတထရမ့်ကငင်းဆိုထားတာပါ။ဒါ့အပြင်ဒီကြားနာပွဲမတိုင်ခင်လေးမှာပဲအငြင်းစားဖို့ယူကြည့်မိုက်ကယ်ဖလင်းကိုအမြင့်ဆုံးနောက်ကျောင်းရာဇဝင်ကင်းရှင်းကြောင့်ထောက်ခံပေးထားတဲ့သမ္မတဥပမာအစိုးရအဖွဲ့ကိုပြစ်တင်ဝေဖန်လိုက်ပါတယ်။ဖလင်းအနေနဲ့ရုရှားတမန်နဲ့ဆက်သွယ်ခဲ့မှုကိုဒုသမ္မတမိုက်ပန့်စ်နဲ့တခြားသူတွေကိုလိန်ညာပြောဆိုခဲ့တဲ့အထောက်အထားတွေထွက်ပေါ်လာပြီးတဲ့နောက်24ရက်အကြာမှာသမ္မတထရမ့်ကဖလင်းကိုယာရုကနေထုတ်ပယ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အစတင်တာဝန်ယူခြင်းအစောပိုင်းကာလမှာယာယီရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဆယ်လီယိတ်စာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာဒီကနေ့တက်သေးထွက်ဆိုမှာဖြစ်ပါတယ်။သမ္မတထရမ့်အစိုးရအဖွဲ့မှာပါဝင်တဲ့အမျိုးသားလုံခြုံရေးအကြံဉာဏ်မိုက်ကယ်ဖလင်းဟာအမေရိကန်ဆိုင်ရာရုရှားသမ္မတဆာဂေးကစ်ယက်နဲ့ဆက်သွယ်စကားပြောခဲ့တဲ့ဆိုတာကိုသူ့အနေနဲ့အစိုးရအဖွဲ့အသစ်ကိုသတိပေးခဲ့တာနဲ့ပတ်သက်ပြီးတော့ထွက်ဆိုမှပါ။သမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးနဲ့ခီးတွလာခွင့်အမိန့်ကိုထောက်ခံဖို့ညှင်းဆန်တာကြောင့်သမ္မတဘရက်ဥပမာလက်အောက်မှာလက်ထောက်ရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ Yates ကိုထရမ့်ကယာရုကနေထုတ်ပယ်ထားခဲ့ပါတယ်။သမ္မတဥပမာလက်ထက်ကအမျိုးသားထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးတာဝန်ယူခဲ့တဲ့ James Clapper လဲကော်မတီရှေ့မှောက်လာရောက်တက်တည်ထွက်ဆိုမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာ Sanctuary Cities လို့ခေါ်တဲ့တရားဝင်နေထိုင်ခွင့်အထောက်အထားလက်မှတ်မရှိတဲ့သူတွေကိုရာဇဝတ်ပြစ်မှုဆိုင်ရာဖမ်းဝရမ်းမပါဘဲဖမ်းဆီးခွင့်မပြုတဲ့မျိုးကြီးတွေကိုအဲ့ဒီလိုလှုပ်ဆောင်တာတွေဟန်တာလိုက်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရတာဝန်ရှိသူတွေကိုလည်းပြည်ထောင်စုအစိုးရလူဝင်မှုကြီးကြပ်ရေးဌာနရဲ့ညွှန်ကြားချက်တွေနဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုရင်ဒဏ်ငွေဒါမှမဟုတ်ရာဇဝတ်ပြစ်ဒဏ်တွေနဲ့အရေးယူနိုင်တဲ့ဥပဒေတရားကိုတောင်ပိုင်း Texas ပြည်နယ်အုပ်ချုပ်ရေးမှူးကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါကိုကန့်ကွက်သူတွေကတော့ဒီဥပဒေဟာ Arizona ပြည်နယ်မှာ2010ခုနှစ်ကတရားမွေနေထိုင်သူတွေကိုအကြီးအကျယ်နှိမ်နှင်းခဲ့တဲ့ဖြစ်ရပ်နောက်ပိုင်းကဆက်လို့အပြင်းထန်ဆုံးလူဝိမှုကြီးကြပ်ရေးဆိုင်ရာဥပဒေတရားဖြစ်တဲ့ဆိုပြီးကန့်ကွက်ဆန္ဒပြနေကြပါတယ်။ဒီဥပဒေကိုပယ်ဖျက်နိုင်ဖို့အတွက်တရားရုံးကနေတဆင့်တရားဝင်ရင်ဆိုင်သွားမယ့်အကြောင်းလဲကန့်ကွက်သူတွေကပြောပါရယ်ဥပဒေတရားရဲဝန်ထမ်းတွေနဲ့အနေနဲ့လူတစ်ယောက်ကိုရဲစခန်းအကြောင်းကြောင့်ပဲဖြစ်ဖြစ်ရင်စည်းကမ်းဖောက်ဖျက်လို့ပဲဖြစ်ဖြစ်ဖမ်းဆီးတဲ့အခါအဲ့ဒီလူရဲ့နေထိုင်ခွင့်အဆင့်အတန်းကိုမေးမြန်းခွင့်ပြုထားတာဖြစ်ပါတယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေအကြီးအကဲတွေကိုလည်းရဲစခန်းမှုနဲ့တာဝန်ရှိသူတွေကိုနေရက်ပြန်ပို့သိရင်ပို့ဖို့အတွက်ညွှန်ကြားထားတဲ့ Federal အစိုးရညွှန်ကြားချက်နဲ့အညီလိုက်ပါဆောင်ရွက်ခြင်းမရှိဘူးဆိုရင်အရေးယူခံရမယ့်အကြောင်းချိန်ညှောက်ထားပါတယ်ကန့်ကွက်သူတွေကတော့အခုပြတ်ထန်းလိုက်တဲ့ဥပဒေကြောင့်ခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တယ်ဆိုပြီးတင်းငွေနေညပိုင်းကအုပ်ချုပ်ရင်မှုရဲ့အိမ်အပြင်မှာစူဝေးဆန္ဒပြခဲ့ကြပါတယ
် VOA မိခင်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
နင်းလာနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကို Freedom of the City ဂုဏ်သူဆောင်စုချီးမြှင့်တဲ့ဒီကနေ့မှာပဲကံကွက်ဆန္ဒပြပွဲတွေလုပ်ခဲ့ကြသလိုတစ်ဖက်မှာလည်းဒေါ်ဆန်းစုကြည်ကိုထောက်ခံတဲ့ online လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်လန်ဒန်မြို့တော်ဝန်နဲ့မြို့တော်ကောင်စီကဒီကနေ့မွန်လယ်ပိုင်းမှာချီးမြှင့်တဲ့ Freedom of the City ဂုဏ်သူဆောင်စုကို London Guild Hall မှာပေးအပ်ခဲ့တာပါအဲ့ဒီစုပေးပွဲအခမ်းအနားနဲ့မလန့်မကက်မှာပဲဗြိတိန်ရောက်ရိုဟင်ဂျာရေးလှုပ်ရှားသူတွေနဲ့ကချင်လူမှုအဖွဲ့အစည်းတွေကတွားရောက်ဆန္ဒပြခဲ့ပါတယ်လန်ဒန်အခြေစိုက်ကချင်လူမှုအဖွဲ့အစည်းတွေကလည်းဒေါ်ဆန်းစုကြည်ဟာကချင်တွေကိုကိုစားမပြုကြောင်းနဲ့ကချင်လူမှုအကျိုးစီးပွားကိုထိခိုက်စေမဲ့ဗြိတိန်ရဲ့ယင်းဒီမျိုးနယ်မှုနဲ့မြန်မာစစ်တပ်ကိုထောက်ခံမဲ့ဘယ်လိုလုပ်ရမျိုးကိုမှလက်မခံကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်တဖက်မှာပဲဗြိတိန်မှာရှိတဲ့မြန်မာလူမှုအသင်းကလည်းဒေါ်ဆန်းစုကြည်နဲ့အတူရပ်တူနေကြောင်းထောက်ခံတဲ့online လက်မှတ်ကောက်ခံတဲ့တံမြန်လှူရှားမှုပြုလုပ်ခဲ့ပါတယ်ဒီတံမြန်လှူရှားမှုကိုလန်ဒန်မြို့တော်ဝန်စတစ်ခန်းကလည်းထောက်ခံထားပါတယ်ဒေါ်ဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့ Marylebone Hotel မှာမေလ9ရက်မနက်ဖြန်မနက်ပိုင်းမှာတွေ့ဆုံဖို့ရှိပါတယ်ခင်ဗျာ
အရှိတောင်အာရှဒေသမှာစီးပွားရေးအရာတိုးတက်မှုတွေရှိနေချိန်မှာပဲအဖွဲ့နဲ့စနစ်တကျကျူးလွန်တဲ့ရာဇဝမှုတွေအကြမ်းဖက်သမားတွေရဲ့အနေတွေလည်းရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်အထူးသဖြင့်အုပ်ချုပ်ရေးပိုင်းမှာအားပြောတဲ့နိုင်ငံတွေမှာဒီလိုအနေအထားမျိုးတွေတွေ့နေရတာပါကုလသမဂ္ဂမူရင်းနဲ့ရာဇဝတ်နိုင်ငံရေးဆိုင်ရာ UNODC အဖွဲ့ကအခုလိုစီးပွားရေးအခြေအနေကောင်းလာတာကြောင့်မြေထားကာလန်ယထာလန်လေကြောင်းနဲ့ရေကြောင်းဆိုင်ရာအခြေခံအဆောက်အုံတွေလည်းပိုတိုးလာတယ်လို့ဆိုပါတယ် UNODC လက်ထောက်ညွှန်ကြားရေးမှူးချုပ် Eldo Lale Dimos ကဒေသရင်းရာဇဝတ်မှုကျူးလွန်တဲ့အဖွဲ့တွေနဲ့အကြမ်းဖက်သမားတွေရဲ့အနေအကိုဒေသအလုံးစုံရဲ့ညှိလာခံတစ်ခုအတွင်ထောက်ပြခဲ့ပါတယ်အရှိတောင်အာရှဒေသရင်းစီးပွားရေးအားကောင်းလာနေတယ်လို့ကုန်သွယ်မှုလည်းတိုးမြင့်လာနေပြီးအရှိတောင်အာရှနိုင်ငံများအသင်း ASEAN က2016ခုနှစ်အတွင်းဒေသရင်းအသင်းထုတ်လုပ်မှု တမှု GDP 2.55 trillion အထိရှိခဲ့တယ်လို့ပြောပါရယ်
အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေရဲ့နှစ်စဉ်ပူးတဲ့စီးလေးချင်းမှုကိုဒီကနေ့တင်းလာနေမှာစတင်လိုက်ပါတယ်ဖိလစ်ပိုင်သမ္မတရော်ရီဂိုဒူတာတေးကတရုတ်ရုရှားနဲ့ဆက်ဆံရေးပူးခိုင်မာအောင်တိစောက်သွားမယ်လို့ပြောဆိုထားတာကြောင့်ဒီစီးလေးချင်းမှုမှာအရင်ကလောက်တပ်ဖွဲ့ဝင်အင်အားအများအပြားမပါဝင်ပါဘူးဒီနှစ်မှာတော့သဘာဝပြင်းနဲ့ကြာရောက်ရမှာဘယ်လိုတုံ့ပြန်ကင်တွေသွားမလဲနောက်ဒီအကြမ်းဖက်ဝါဒတုံ့ပြန်တိုက်ခိုက်ရေးဆက်ဆံရေးတွေနဲ့ပတ်သက်လို့သာအဓိကထားလေ့ကျင့်ကြတာပါနေမီကာကွေလစ်ချင်မှုတွေတော့ဒီနှစ်မှာမပါဝင်ပါဘူးတရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ဒေသတစ်ခုလုံးနီးပါးကိုသူတို့ပိုင်ဆိုင်ရောက်ကြီးညာထားပေမဲ့ဖိလစ်ပိုင်ပါဝင်နိုင်ငံအချို့ကဒေတာရင်းကျွန်းစုတွေကိုသူပိုင်ကိုပိုင်ပြောဆိုနေကြတာပါအခုခါမှာသမရဒူတာတေးဟာကျွန်းစုတွေအရေးတရုတ်နိုင်ငံနဲ့ထိတ်တဲမတိုးစေဖို့သူ့အရင်သမရထက်ပိုးပြီးတော့ညင်ညင်သာသာကင်တွေနေပါတယ်လွန်ခဲ့တဲ့နှစ်ပူရဲစီလစ်ချင်ရမှာအမေရိကန်နဲ့ဖိလစ်ပိုင်စစ်တီ1,500ပါဝင်ပေမဲ့ဒီနှစ်မှာတော့9,400သာပါဝင်တော့တယ်လို့စစ်ဘက်ဆိုင်ရာအရာရှိတွေကပြောပါတယ်ခင်ဗျာ
အမေရိကန်လွှတ်တော်အမတ်တွေအနေနဲ့ပါတီရဲ့သဘောထားနဲ့ကွဲလွဲနေရင်တောင်မှအချက်အလက်တွေကိုကြည့်ပြီးအမှန်အတိုင်းပြောဖို့ဆန္ဒရှိဖို့အလေးနဲ့မျှော်လင့်နေလို့သမ္မတဟောင်းအိုဘားမားကစနေနေ့မှာပြောပါရယ် Affordable Care Act လို့ခေါ်တဲ့သမ္မတအိုဘားမားရဲ့ထင်ရှားတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့ဥပဒေကြမ်းကိုအောက်လွှတ်တော်ကအတည်ပြုလိုက်ပြီးရပ်ပိုင်းအကြား Boston မြို့မှာ John F. Kennedy Foundation ကပေးအပ်တဲ့ Profile of Courage ဆုကိုလက်ခံရရှိချိန်အတွင်းအဲ့ဒီလိုမှတ်ချက်ပေးပြောဆိုလိုက်တာပါ
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္လာညချမ်းထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်ပြည်ထောင်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကို Freedom of the City ဂုံလူဆောင်စုချီးမြှင့်တဲ့ဒီကနေ့မှာပဲဒေါက်တာဆန်းစုကြည်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြသလိုသူ့ကိုထောက်ခံတဲ့ online လှုပ်ရှားမှုတွေလည်းလုပ်ခဲ့ကြတဲ့အတွက်လန်ဒန်ရောက်မြန်မာနိုင်ငံသားတွေကြားမှာအကွဲကွဲအပြားပြားဖြစ်နေခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်ဗီဒီနိုင်ငံလန်ဒန်မြို့မှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကိုလန်ဒန်မြို့တော်ဝန်နဲ့မြို့တော်ကောင်စီက Freedom of the City ဂုံလူဆောင်စုကိုဒီကနေ့ဒေသစံတော်ချိန်မွန်းလွဲပိုင်းမှာချီးမြှင့်ခဲ့တာပါ73ရာစုနှစ်ကလေးကချီးမြှင့်လာခဲ့တဲ့အဲ့ဒီစုကိုလန်ဒန်ဂေဟောခမ်းမမှာချီးမြှင့်တာဖြစ်ပါတယ်အဲ့ဒီစုပေးပွဲအခမ်းအနားနဲ့မလှမ်းမကမ်းပါပဲဗီတင်ရောက်ရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ကချင်လူမှုအဖွဲ့အစည်းတွေကတွားရောက်ဆန္ဒပြခဲ့ကြပါတယ
်ဒေါ်ဆန်းစုကြည်ကမမကြီးမလှဖို့တုတ်တော့ပြောလို့ကြိုးစားခဲ့တယ်ဒီနေ့ဒေါ်ဆန်းစုကြည်အော်နော်ရလာတဲ့ချိန်မှာတိုင်းရင်းသားလူနာစုတွေသစ္စာပုတ်တွေစစ်တမ်းနဲ့ရင်ကြောစီရဲဆိုတဲ့မအောင်မြင်တဲ့ဒီလုံလက်ကိုကြောင်းပြပြီးတော့တိုင်းရင်းသားတွေလစ်လူစုခဲ့တယ်ဘာသာကားတွေလစ်လူစုခဲ့တယ်မင်းတတိယဘာတကယ်တော့ဘာပလီနှလုံးပိတ်ခါရဲမမပြည့်နှမရှိတဲ့မွတ်စလင်တွေနမစပေါ်ပလီဘာဝတ်ပြုတ်ပလီတွေပိတ်ခါရဲတောင်းဆိုစစ်ကြီးအားလူလိုက်ကြတယ်စူဂျီ is lying
ဆန္ဒပြသူတွေဟာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်ခံနေရတဲ့ကိစ္စကိုဝေဖန်ထောက်ပြခဲ့ကြသလိုလူအခွင့်အရေးချိုးဖောက်ခံနေရတဲ့ကိစ္စနိုင်ငံတကာစုံစမ်းရေးအဖွဲ့တွေဝင်ရောက်စစ်ဆေးခွင့်ပေးဖို့ကိုလည်းတောင်းဆိုခဲ့တာပါလန်ဒန်အခြေစိုက်ကချင်လူမှုအဖွဲ့အစည်း KCUK ကတော့ဒေါအောင်ဆန်းစုကြည်ဟာကချင်တွေကိုကိုးစားမပြုကြောင်းနဲ့ကချင်လူထုအကျိုးစီးပွားကိုဆန့်ကျင်မဲ့ဗီတင်ရဲ့ယင်းနှီးမြှုပ်နှံမှုတွေမြန်မာစစ်တပ်ကိုထောက်ခံမှုပေးမဲ့ဗီတိန်ဘီရင်တပ်မတော်ရဲ့ဘယ်လိုအထောက်ပံ့မျိုးကိုမှလက်မခံကန့်ကွက်ကြောင်း KCUK ရဲ့ကြေညာချက်မှာဖော်ပြထားပါတယ် KCUK အဖွဲ့ခေါင်းဆောင်တူဖြစ်တဲ့လခွန်လဖိုင်ဇော်လီကသူတို့ဆန္ဒပြရတဲ့အကြောင်းကိုရှင်းပြပါတယ
်နံပါတ်1အချက်အနေနဲ့တော့ UK မှာရှိတဲ့ကချင်လူထုကိုကိုစားမပြုဘူးဆိုတဲ့အကြောင်းကိုပြောချင်တယ်ဘာဖြစ်လို့လဲဆိုတော့ဒီနေ့သူကဒီ award တစ်ခုကိုလက်ခံမှာပေါ့နော်ဒီနောက်ပြီးမှသူကဗီယမနဲ့လည်းတွေ့တယ်ဆိုတော့ဒီသူတို့စီးပွားရေးတွေပါလေလှုပ်လာနိုင်တယ်ပေါ့ကချင်ပြည်နယ်မှာပေါ့နော်ဆိုတော့ဒီစီးပွားရေးကိုအဲကချင်ပြည်နယ်ငင်းချမ်းတီးခင်မှာပေါ့မလောက်ကြဘူးပေါ့ဒါလေးအတိတ်အကြောင်းအနေနဲ့ပါဝင်တယ်လို့ပြောချင်တယ်အဲအမလို့အမရဖြစ်တယ်ဆိုတာကတော့ဥပမာဒီ NCE ကိုလက်မှတ်ဆိုဖို့တစ်ဖက်သက်ပြောတယ်လို့ကျွန်တော်တို့ဟိုမြင်တယ်လေတကယ်တမ်းဆိုရင်တော့ဒီတိုက်ပွဲဖြစ်နေတဲ့ဘက်နှစ်ဘက်ပေါ့နော်အစိုးရစစ်တပ်ကိုရောဒီလက်နက်ကိုင်စစ်တပ်နှစ်ဖက်လုံးကိုပေါ့နော်အေးမြတ်မြတ်တတ်တာပေါ့အဲအတိုင်းပင်ခံပုဂ္ဂိုလ်တူအနေနဲ့ပြောရင်တော့ပုံပြီးမှဆော့ဖက်လို့ရတဲ့အတိုင်းအတာတစ်ခုအထီတော့ဆော့ဖက်စီ ါ့
တပတ်ကဆန္ဒပြကန့်ကွက်မှုတွေရှိနေခြင်းမှာပဲဗီဒီမှာရှိတဲ့မြန်မာလူမှုအသင်းကလည်းအဲ့လိုဆန္ဒပြတာတွေကိုကန့်ကွက်လိုက်ပြီးဒေါ်ဆန်းစုကြည်ရဲ့ရက်တီလှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ We stand with you ဒေါ်ဆန်းစုကြည်ဆိုတဲ့ဒဏ်ပြန်လှုပ်ရှားမှုတစ်ခုအတွက်အွန်လိုင်းကနေလက်မှတ်ကောက်ခံခဲ့ရမှာစုစုပေါင်း 4,000 ကျော်ရရှိခဲ့ပြီးလန်ဒန်မြို့တော်ဝန်စီအဲ့ဒီလက်မှတ်တွေပေးပို့သွားမယ်လို့မြန်မာလူမှုအသင်းတာဝန်ခံတူဦးဖြစ်တဲ့ကိုမင်းဟင်းကပြောပါတယ
်။သူအနေစုဆက်ညီပြီးဆန္ဒပြတဲ့ဒီရိုဟင်ဂျာအဖွဲ့နဲ့တချင်အဖွဲ့ဒီနှစ်ဖွဲ့ကမဟုတ်တဲ့ဥစားတွေဆွဆွဲပြီးတော့လှုပ်တော့ကျွန်တော်တို့အလားကိုမကြည့်နဲ့လို့ဒါကိုဟိုရှုံချတဲ့အနေနဲ့ online petition ကိုလုပ်ခဲ့တယ်။အဲ့ဒီဟာအခုဆို 4,000 ကျော်ရနေပြီပေါ့နော်။သူတို့အဓိကပြောတဲ့ဥစားဒီရခိုင်ဒီနေမှာရှိတဲ့လူတွေရဲ့အခက်အခဲတွေရှိတယ်။အဲ့ဒီအခက်အခဲတွေမှာဒီဒေါ်ဆန်းစုကြည်ကတေချာအတမထွက်ခဲ့ဘူးမကင်တွက်ခဲ့ဘူးလို့ပြောလို့တကယ်တော့အမေစုကဒေါက်တာကိုဖီအနန်နဲ့ကော်ရှင်အဖွဲ့ကိုအခုညတောင်းပြီးတော့ဆုံဆန်းစစ်ဆေးထားပါပဲ။ပြီးတော့နောက်ပိုင်း NLT အစိုးရအနေနဲ့ဒီအချက်လက်တွေကိုအကောင့်နဲ့ဖော်ဖို့လည်းလုပ်နေပါတယ်။ဒီလိုလုပ်နေတဲ့အချိန်မှာတစ်ဖက်ဖက်ဆွဆွဲပြီးပြောလို့ online campaign ကိုလုပ်ဖြစ်ခဲ့တာပါ။
ဒီတံမြန်လှူရှားမှုကိုလန်ဒန်မြို့တော်ဝန်စတိတ်ခန်းကလည်းထောက်ခံပြီးဒေါ်ဆန်းစုကြည်ဘက်ကရက်တီကြောင်ပြောဆိုထားပါတယ်။ဒေါ်ဆန်းစုကြည်ဟာဗီတရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့မယ်ရီလက်ဘွန်ဟိုတယ်မှာမေလ9ရက်မနက်ပြန်မနက်ပိုင်းမှာတွေ့ဆုံမှုရှိပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်ဘက်ကသတင်းကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မောင်နှောဒေသတွင်းကတချို့နယ်မြေတွေမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုပြစ်မှတ်ထားပြီးတပ်ဖြတ်တာတွေဆက်ဖြစ်နေဆဲရှိတာကြောင့်အဲ့ဒီနယ်မြေဒေသတွေဘက်ကနေမြေပြင်သတင်းအချက်အလက်တွေရဖို့ခက်လာတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ်။အစွန်းရောက်အကြမ်းဖက်ဝါဒီတွေဟာအရက်သားတွေနဲ့ရောပြီးတော့ကြေးရွာတွေထဲမှာဝင်နေကြတယ်လို့လည်းအစိုးရဘက်ကထင်မြင်ယူဆထားတာပါ။ရခိုင်ပြည်နယ်နေဆက်ရေးရလုံခြုံရေးဝန်ကြီးကတော့အသက်ခံရတဲ့ဖြစ်ရပ်တချို့ဟာတဦးနဲ့တဦးမကျေနပ်တာကြောင့်ဖြစ်နိုင်တယ်လို့ဆိုပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့နှစ်အောက်တိုဘာ5ရက်နေ့ကနေမေလ8ရက်နေ့ထိ9လကျော်ကာလအတွင်းမောင်နှောဒေသအတွင်းမှာအပြစ်မဲ့အရက်သားပြည်သူအယောက်30အသက်ခံခဲ့ရပါတယ်။ဖမ်းဆီးခေါ်ဆောင်ခံရတာနဲ့ပျောက်ဆုံးနေတဲ့လူစင်းကတော့မေ8ရက်နေ့အထိဆိုရင်22ယောက်ရှိပါတယ်။အပြစ်မဲ့အရက်သားတွေကိုအစွန်းရောက်အကြမ်းဖက်သမားတွေကအခုလိုတပ်ဖြတ်တာတွေဖမ်းဆီးခေါ်ဆောင်နေတာတွေကရဲကင်းတွေတိုက်ခိုက်ခံရပြီး9လကျော်ကာလအထိရပ်မသွားသေးပါဘူးအစွန်းရောက်အကြမ်းဖက်သမားတွေကအစိုးရနဲ့ပူးပေါင်းဆောင်ရွက်သူတွေကိုအဓိကပြစ်မှတ်ထားတပ်ဖြတ်နေတာတွေလှုပ်လာတာကြောင့်နယ်မြေဒေသတွေမှာတင်းအချက်လက်ရယူနိုင်မှုခက်ခဲနေတယ်လို့မောင်နှောခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပြတာပ
ါသူတို့ကြီးရွာတွေမှာရှိတဲ့တင်းကရဖို့နည်းနည်းခက်ခဲရှိနေတယ်သူတို့ကလည်းဒီကြရတာကြောက်နေရတော့တရေကမဖော်ထွက်လာဘူးဖြစ်နေတယ်။အင်းဂျင်နီယာဥပဒေတိုင်းလူတွေလူတွေအများစုရဲ့ဥပပေါင်းမှုကကျွန်တော်တို့အများကြီးကြည့်တယ်။ဒီစိတ်ဟာသူတို့ရွာတွေရဲ့အုပ်စုရွာတွေအင်းနာမှာလည်းဟာဝနေရာတော့ရဲစခန်းတွေရှိတယ်။အဲ့ဒါဒီနဲ့ပုံစံနေရာရဲစခန်းတွေကလည်းဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကွန်တက်ပါစင်နီယာဆာကြည့်ရလိုက်ပြီးထားပြီးသားရှိတယ်။အဲ့ဒါဒီကိုသူတို့ကိုယ်တိုင်ကမဆက်သွယ်ဘူးဖြစ်နေတယ်
။အစွန်းရောက်အကြမ်းဖက်သမားအချို့တွေကကျေးရွာထဲမှာပါရုံနှောနေတယ်လို့အစိုးရဘက်ကထင်မြင်ယူဆထားတယ်လို့တွေးထိုးလုံဆောင်မှုတွေကြောင့်လည်းအစိုးရဘက်ကကင်တွယ်မှုခက်ခဲနေတာတွေရှိတယ်လို့မောင်နှောခင်ရဲ့အုပ်ချုပ်ရေးမှူးဦးရဲထွတ်ကပြောပြခဲ့တာပါ။အ
ာသာရေးလုံမှုတွေအရင်များတဲ့တွေကဒါဝင်နေပြီးတော့ educated အရင်နေတဲ့တွေကဟိုအကြအစွန်းရောက်တဲ့ဘာသာရေးကောင်းဆောင်တွေရဲ့ဩဇာလွှမ်းမှုအရင်ကြီးနေတယ်။အဲ့ဒီတွေကသတင်းပို့ဖို့ခက်ခဲရှိတဲ့နေရာမှာပို့ရကောင်းမလဲမသိဘူး။တော့တော့ကျွန်တော်တို့တော့အုပ်ချုပ်ရေးရနေရလူမျိုးရနေတာတော့အမှန်တမ်းတော့လက်ပတ်နေတယ်သူကဆိုမှကျွန်တော်တို့အဲ့မှာရောက်တော့ပြောဆိုပဲ individual လုံးမျိုးတွေ့ဖို့တော့ကျွန်တော်ကခိုင်မအောင်ဒီပင်သတင်းကိုအတိအကျချက်ချင်းနိုင်ငံရဖို့လိုတယ
်ရခိုင်နယ်ဆက်ရေးရနယ်လုံးကျုံရေးရနယ်လုံးဝင်ကြီးဘုံမူးကြီးထိန်ဝင်းကတော့အခုလိုအသက်ခံရမှုတွေမှာတဦးနဲ့တဦးမနာလို့မုန်းတာပြီးမကျေနပ်လို့လောက်ကျန်တက်ဖြတ်တာတွေရှိတယ်လို့လည်းပြောပါတယ
်အဓိကကတော့ဒါသူတို့အချင်းချင်းဟိုဖြစ်တဲ့ဖြစ်စဉ်ကတော့ပုံများတယ်လို့ကျွန်တော်ထင်ပါတယ်အဲ့တို့အချင်းချင်းမှလည်းတို့မနာလိုဝန်တူရာရှိတယ်ဟိုတုန်းတည်းကလည်းအချို့ဖြစ်စဉ်တွေကလည်းဖြစ်ပွားလေးရှိတာတွေလည်းရှိပါတယ်လေရောက်မလို့လည်းတို့ကဖြစ်စဉ်တွေပေါ်မှာမူတည်ပြီးကြည့်လိုက်ရင်ဒီတဘုံဆုပ်ပြီးတော့ဟိုလုတ်တဲ့ကိစ္စရက်တွေကျွန်တော်ထင်ပါတယ်လူစိမ်းနဲ့ဆိုင်ရင်တော့ယွာကန်တဲကပဲပြောင်းလက်တယောက်ဟိုမလို့မုံသားစိတ်နဲ့လုတ်တဲ့ကိစ္စရက်ကပို့ပြီးတော့များတာကိုကျွန်တော်သွားပြီးတွေ့ရပါတယ်
ဒီလိုအသက်ခံရတဲ့ဖြစ်ရပ်တွေပေါ်မှာအချို့ကတော့အစိုးရဘက်ရဲ့လုံခြုံရေးပိုင်းရယူမှုအားနည်းနေတာတွေကြောင့်လို့ဝေဖန်မှုတွေရှိနေပါတယ်။ဒါပေမဲ့ဗိုလ်မှူးကြီးထိန်ဝင်းကတော့ဒါကိုအခုလိုငင်းဆန်သွားတာပါ။အ
ဲဒီငင်းနဲ့တရားဝင်စုံရေးကိုတော့ဟိုသိင်းကြပြီးတော့ဆွဲနေရှိပါတယ်။အထို့တူပဲဟိုအဲ့မှာရေမှုချုပ်ကြီးတရားဥပဒေပြီးတော့နေကြဆောင်ဝေမှုဖွဲ့နေရှိပါတယ်။ဟိုနေမီအလိုက်ဒီစီမံခန့်ခွဲပြီးတော့ဆောင်ရရရှိပါတယ်။ကျွန်တော်တို့ကတော့ဟိုသူ့ area လိုက်ကိုကျွန်တော်တို့ကလည်းဟိုတောင်းပြရထားပြီးသားရှိပါတယ်။တောင်းပြတာရှိတာဖြစ်တဲ့အတွက်ဖြစ်စဉ်တွေအပေါ်မှာလည်းဟိုသူတို့လည်းဟိုရေမှုချုပ်တို့လည်းသူတို့သုံးသပ်နေပါတယ်။ဟိုလိုအပ်တာကိုလည်းဖြည့်ဆည်းပြီးတော့ဆောင်ရနေတဲ့အားလေးလည်းရှိပါတယ်။ထို့တူပဲကျွန်တော်တို့ပြည်နယ်မှာလည်းတပတ်ကို၃ရက်ပေါ့ကျွန်တော်လူမျိုးရေးအစည်းအဝေးတွေပါဆောင်ရပြီးတော့လိုအပ်တဲ့အားလေးကိုလည်းကျွန်တော်တို့ဒီကနေပြီးတော့လမ်းညွှန်မှာကြားတာကြီးလည်းရှိပါတယ်။
လက်ရှိချိန်မှာတော့ကွဲပြားနေတဲ့လူမှုအတိုင်းဝိုင်းနှစ်ခုကြားကယုံကြည်မှုတိစောက်နိုင်ဖို့ကလည်းခက်ခဲနေသေးပါပဲ။မောင်နှောခရိုင်အတွင်းမှာအစ္စလမ်ဘာသာဝင်ဥယျာဉ်ဟာ9သိန်းခွဲကျော်လောက်ရှိနေပါတယ်။ VOA ဘက်ကမောင်နှောဒေတာဘက်ကိုသတင်းတွားရောက်ယူစင်မှာတွေ့ရှိချက်အရာကတော့အဲ့ဒီဘက်ကဒေတာတော်တော်များများဟာအစိုးရရဲ့ထိရောက်တဲ့အုပ်ချုပ်မှုကနေကင်းလွတ်နေရကိုတွေ့ရှိခဲ့ရပြီးအဲ့ဒီဒေတာတွေမှာတရားဥပဒေစိုးမိုးရေးကိုထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်နေပါတယ်ရှင်
။ရခိုင်ပြည်နယ်ဘက်ကလုံခြုံရေးအခြေအနေမှတ်မိခါတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်နေတဲ့အနေအထားကိုလည်းပြောပြပေးခြင်းပါတယ်။ဒီရက်ပိုင်းနေ့အတွင်းမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအပြစ်ရစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်မှုအတွက်အစိုးရနဲ့ဆွေးနွေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကအဖွဲ့ဝင်တချို့နှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။ဒီလိုထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာအဖွဲ့တွေကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားတာနားဆင်ပါရှင်။
ဟုတ်ကဲ့ UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရင်း27ရာစုပင်လုံးမှာတက်ရောက်ရေးစတာတွေအတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဆွေးနွေးနေတာပါ UNFC ဘက်ကအချက်6ချက်ကိုအဆိုပြုထားပြီးဒီအချက်တွေသဘောတူရင် NCA ကိုလက်မှတ်ရေးထိုးဖို့ရှိနေတယ်လို့အစိုးရဘက်ကလည်းမူရသဘောတူထားကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီချိန်မှာပဲ UNFC အဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူထားတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အခြားအဖွဲ့ဝင်ဖြစ်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO တို့ကနှုတ်ထွက်စာတင်နေဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ် KIO ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးနော်ဘူးက UNFC ကနေ KIO နှုတ်ထွက်တယ်ဆိုတဲ့သတင်းပေါ်မှာအခုလိုပြောဆိုပါတယ
် KIO ဘုံကော်မတီအနေနဲ့နှုတ်ထွက်ဖို့တာတင်တယ်ဆိုတာကျွန်တော်တိတိကျကျအတူတူပြောလို့ကျွန်တော်တော့မရဘူးကျားလာတော့ UNFC content မှာပေါ့အစီအစဉ်မှာရှိနေဖို့တာပူတာတယ်ဆိုတဲ့သတင်းတော့အဲ့လောက်ပဲကျွန်တော်ကြားပါလေ။ဒါပေမဲ့အဲ့ဒီကြားကဘာနဲ့ပတ်သက်တယ်ဘာဒီရေးထားတယ်ဆိုတာတော့ကျွန်တော်လည်းမသိဘူး။အဲ့လောက်ပဲကျွန်တော်ကြားကြည့်ပါလေ။ဒီတစ်ခါတော့ဒီဝန်ဒါမှထုတ်ပြန်တာမရှိသေးဘူး
။ KIO အဖွဲ့ဟာ NCA ပြင်ပကနေအစိုးရနဲ့ဆွေးနွေးမယ်ဆိုတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အတူတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့မှပါဝင်နေတယ်လို့အစိုးရနဲ့တီးတန့်ဆွေးနွေးမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ် WNO ခေါ်ဝါအမျိုးသားအဖွဲ့ချုပ်ကတော့နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးအပြီးအပြတ်မဆုံးဖြတ်ရသေးကြောင်းအဖွဲ့ရဲ့အတွင်းမှူးတစ်ဘုံမူတက်ညီလူကပြောပါတယ်
အဲ့လားရှိဒီနေ့ကြတော့တီတော့မဟုတ်သေးပါဘူးမာတီဖြစ်တော့ပို့တော့ဟိုတရက်နေ့တော့ကျွန်တော်ဆောက်ကြည့်ရအောင်ပါမနေ့ကဟိုမှာဟိုဟာဟိုစင်စင်တုံးပြီးနေတဲ့ခါကျတော့မှဆိုဟိုတတိကပေါက်တဲ့ခါကျတော့အဲ့လိုလေဖြစ်သွားတာပ
ါ KIO နဲ့ WNO နှုတ်ထွက်မယ်ဆိုတာနဲ့ပတ်သက်ပြီးငင်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဆောင်ရွက်နေတဲ့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကအခုလိုတုံ့ပြန်ပြောဆိုပါတယ်
ကျွန်တော်သိတော့ဆိုလို့ရှိရင်တော့ KIO ကတော့ confirm ဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်နော် WNO ကတော့ဒီစာမူကြမ်းကတော့ရှိတယ်သို့တော်လည်းပဲဥက္ကဋ္ဌကြီးတပ်လောကအခုဒီလက်မှတ်မထိုးသေးဘူးဒီလက်မှတ်မထိုးသေးတော့ကျွန်တော်တို့လည်းဒီစာပြောလို့မရသေးဘူးဥက္ကဋ္ဌကြီးကတော့အချင်းကြီးကိုဆက်ပြီးတော့မှစောင့်ကြည့်ခြင်းတဲ့သဘောရှိတယ်လို့ကျွန်တော်ထင်ပါတယ်နော်
UNFC မှာပါဝင်တဲ့အခြားအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ SSPP ကရှမ်းပြည်တိုးတက်ရေးပါတီကတော့နှုတ်ထွက်ရေးနဲ့ပတ်သက်ပြီးဘိုးကော်မတီကသာဆုံးဖြတ်နိုင်ကြောင်းနဲ့ဘိုးကော်မတီအစည်းအဝေးကလည်းဇူလိုင်လလယ်လောက်မှာကျင်းပဖို့ရှိကြောင်းဦးခွန်ဆိုင်ကပြောပါတယ် KIO နှုတ်ထွက်တယ်ဆိုရင် UNFC ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမွန်ပြည်သက်ပါတီ NMSP နဲ့ကရင်အမျိုးသားတိုးတက်ရေးပါတီ KNPP တို့ကဆက်လက်ဦးဆောင်နိုင်ဖွယ်ရှိကြောင်းလည်းဦးခွန်ဆိုင်ကပြောပါတယ်
တကယ်လို့ KIO ကလည်းပြန်မလာဘူးဆိုပါတော့เนา
အဲ့လိုမျိုးဖြစ်တယ်ဆိုလို့ရှိရင်တော့ UNFC ကတော့ NMSP နဲ့ဒီ KNPP ကဦးဆောင်ရမယ်သဘောဖြစ်တာပေါ့ဗျာနော်အဲသူတို့အဲ့ပေါ်မှာအဓိကမူတည်တယ်လို့ကျွန်တော်ထင်ပါလေခုနောက်ဆုံးအထိကျွန်တော်သိရတာတော့ KNPP ရဲ့သူ့ဥက္ကဋ္ဌကြီးအခုဦးတွေကတော့ကတိဝေးရှိရှိကျွန်တော်တို့ကထပ်ပြီးတော့မှလုပ်သွားမှာပဲအဲ့လိုပြောတယ်နောက်ဒီနောက်ဆုံးကျွန်တော်တို့တွေ့တုန်းကပေါ့နော်
အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကတော့နိုင်ငံရေးပြည်ထနာတွေကိုတွဲဆုံဆွေးနွေးအပြေရှာဖို့အတွက်27ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်စေရေး NCA မှာအလုံးပါဝင်လက်မှတ်ရေးထိုးရေးအတွက်ဆက်လက်ကြိုးပမ်းမှာဖြစ်ကြောင်းနဲ့ဒီလိုဆွေးနွေးဆောင်ရွက်ရာမှာ NCA လမ်းကြောင်းအတိုင်းညှိနှိုင်းသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
ဒါကတော့ UNFC ကနေအဖွဲ့ဝင်တချို့နှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်သက်ဆိုင်ရာအဖွဲ့တွေကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ AR တိုင်းအစိုးရအသင်းနဲ့အစိုးရဟောင်းကြားရန်မုံငွေအလွှဲပြောင်းပြက်ကွက်မှုစုံစမ်းနေတဲ့နောက်ဆုံးအခြေအနေပြောပြပေးချင်ပါတယ်။သမရဥသိန်းစိန်အစိုးရလက်ထက်တုန်းက AR တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရထံကိုဒေသဖွံ့ဖြိုးရေးရန်ပုံငွေလွှဲပြောင်းမှုပြက်ကွက်မှုအပေါ်စတင်စစ်ဆေးနေပါပြီ။အရေးယူဆောင်ရွက်ဖို့လုပ်သွားမယ်လို့လည်း AR တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးတဦးကပြောဆိုလိုက်ပါတယ်။ဥဖုံးမော်ရွှေဦးဆောင်တဲ့မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်း 8,000 ကျော်ကွာဟတဲ့ကိစ္စမကြသေးခင်ကပဲပေါ်ပေါက်ပြီးတဲ့နောက်မှာအခုတခါမှလည်း AR တိုင်းဘက်မှာစစ်ဆေးနေတာဖြစ်ပါတယ်။သတင်းပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်သတင်းပေးပို့ထားတာနားဆင်ပါရှင်
။အရင် AR တိုင်းဒေသကြီးအစိုးရဟောင်းဟာ NLD အစိုးရအသစ်တက်လာချိန်မှာဒေသဖွံ့ဖြိုးရေးရန်ပုံငွေတွေလွှဲပြောင်းမပေးခဲ့တာနဲ့ပတ်သက်လို့အ мян ဆုံးစစ်ဆေးပြီးပြည်ထောင်စုအဆင့်အစိုးရကိုတင်ပြတော့မယ်လို့ AR တိုင်းဒေသကြီးရက်စစ်စက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးက VOA ကိုပြောပါတယ်။
သုံးနာရီစင်းများကြီးဖြစ်ဖို့ကျွန်တော်တို့ကပြောတာလေအဲကြောင့်သူတို့သုံးနာရီလည်းရှိပါမယ်လေဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကျွန်တော်တို့သူကအစ်စ်ကိုမလွဲသေးဆိုတဲ့အချက်ချက်ကိုယ့်ကိုပဲပြောလို့ရမလွဲဘူးပေါ့နော်အချင်းချောက်ကတော့ကျွန်တော်တို့ကဒါဟိုစီစစ်ပြီးတဲ့ခါမှာစီစစ်ပြီးတဲ့ခါမှာကျွန်တော်တို့ကဝင်ရုပ်ကနေတဆင်ဒါတဆင်အောင်ပြောင်းပြီးတင်ရမှာပေါ့နော်အဲတော့စီစစ်တဲ့ကိစ္စဟိုစပြီးတော့ဟိုလှုပ်ဆောင်တော့မှာပဲကျွန်တော်တို့ဒါမှမဟုတ်လို့လေဝင်ကြည့်တည်တာအချက်လက်တွေကျွန်တော်တို့ပြောလို့မရသေးပါဘူးအဲ့တော့ကျွန်တော်တို့ကဒါကိုအရှင်ပြန်အရှင်ယူဖို့အတွက်ဒါလွတ်တော်လည်းပေးထားတာဖြစ်လို့လေအရှင်ပြန်ယူဖို့လုပ်ရမှာ
AR တိုင်းအစိုးရဟောင်းကဒေသဖွံ့ဖြိုးရေးရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်မှုအပေါ်တိုင်းဒေသကြီးစင်းစစ်ချုပ်ကစစ်ဆေးပြီးတဲ့နောက်အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်လို့သူကဆိုပါတယ်ဒီရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်ပြီး2016နှစ်စန်းပိုင်းမှာဖျားဖို့မဲဆန္ဒနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးစရာမင်းသိန်းကလွတ်တော်မှာမေးမြန်းခဲ့တာဖြစ်ပြီးတိုင်းအစိုးရအဖွဲ့ကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းပြန်လည်ဖြေကြားထားခဲ့တာဖြစ်ပါတယ်။အရင် AR တိုင်းဒေသကြီးအစိုးရကလွှဲပြောင်းပေးအပ်ဖို့ကြံရှိတဲ့ငွေပမာဏဟာကျပ်တန်း 8,000 လောက်အထိရှိနိုင်တယ်လို့ AR တိုင်းလွတ်တော်ဥက္ကဋ္ဌကပြည်တွင်းမီဒီယာတွေကိုဖြေကြားထားတာလည်းရှိပါတယ်။ဒါပေမဲ့လည်း AR တိုင်းအစိုးရအနေနဲ့လွှဲပြောင်းဖို့ပြက်ကွက်တဲ့ငွေပမာဏအတိအကျကိုလောလောဆယ်မှမပြောနိုင်သေးသလိုတိတိကျကျစီစစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လျက်စစ်စက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကဆိုပါတယ်
။ဝေပမာဏတွေကတော့ကျွန်တော်တို့ပြောလို့မရသေးဘူး။ကျွန်တော်အနေနဲ့ကတော့လေဝေတိကျပဲစင်းဖြစ်ပြီးမှပဲဝေပမာဏပြောလို့ရတယ်လေ။ကျွန်တော်တို့ကတော့တိတိကျကျပြောင်းအောင်တော့ကြိုးစားပြီးလှုပ်ဆောင်ပါမယ်လေ။အဲ့ဒါတော့ဟိုကျွန်တော်ဝင်းကြီးကြီးလည်းမှပြောထားပါရဲ့
။အရင် AR တိုင်းဒေသကြီးဝင်းကြီးချုပ်ဟောင်းဦးသိန်းအောင်ဟာ AR တိုင်းပညာရေးကျန်းမာရေးဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကိုဦးဆောင်တည်ထောင်ခဲ့ပြီးလက်ရှိမှာလည်းဦးသိန်းအောင်အပါအဝင်အရင်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေကအဲ့ဒီဖောင်ဒေးရှင်းမှာပါဝင်နေစေဖြစ်ပါတယ်။သိမကြသေးခင်ကပဲဦးဖုံးမော်ရွှေဦးဆောင်တဲ့အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကဒေသဖွံ့ဖြိုးရေးအတွက်ကောက်ယူထားတဲ့ရန်ပုံငွေကျပ်တန်း 8,000 ကျော်ပျောက်ဆုံးနေကြောင်းတွေ့ရှိခဲ့ပြီးအဲ့ဒီတဲကကျပ်တန်း 1,900 ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးစွဲခဲ့တယ်ဆိုတာစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီကိစ္စအပေါ်ပြည်အောင်စုအစိုးရအနေနဲ့ပျောက်ဆုံးနေတဲ့ငွေကျပ်တန်းပေါင်းထောင်ချီတဲကငွေကျပ်တန်း 3,000 ကိုပဲမကွေးတိုင်းအစိုးရထံပြန်လည်ပေးအပ်ဖို့ညွှန်ကြားထားပြီးအရင်မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေအပေါ်အရေးယူဆောင်ရွက်မှုတစုံတရာမရှိသေးတဲ့အတွက်ဝေဖန်တာရီရှိနေတာလည်းဖြစ်ပါရဲ့ရှင်
။မမြင့်မြခိုင်သတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဇတိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်မေလ10ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိဓာတ်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်ရောင်တရင်လွာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
အဲ့တော့ကျွန်တော်တို့စီမားကအဲ့ဒီကဗျာကရှေ့တန်းတမေရရောက်ဖို့ကိုကျွန်တော်တို့မှာအကူအညီလိုတယ်ဗျဘာအကူအညီလဲဆိုတော့ကျွန်တော်တို့အစိုးရရဲ့အကူအညီလဲလိုပါတယ်ဒီလူလူတွေကဗျာကိုပို့ဖတ်ဖို့လိုတယ်ဆိုတဲ့အကူအညီလဲလိုပါတယ
်ကဗျာဆရာမောင်ပြည့်မင်းရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်အမေရိကန်နိုင်ငံသားရေးဌာန International Visitor Leadership Program နဲ့မြန်မာနိုင်ငံအတွက်တရားပြုလုပ်ပေးတဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းအဖွဲ့များပူးပေါင်းပါဝင်နိုင်ရေးအတွက်ရည်ရွယ်ပြီးတော့မြန်မာနိုင်ငံကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းနယ်ပယ်ကကိုယ်စားလှယ်၄ဦးကိုဖိတ်ကြားပြီးမတ်လ31ရက်နေ့ကနေဧပြီလ22ရက်နေ့အထိအမေရိကန်ပြည်ထောင်စုမှာလာရောက်လေ့လာခွင့်ပြုခဲ့ပါတယ်ဒီအစီအစဉ်မှာပါဝင်ခဲ့တဲ့စက်မှုဝန်ကြီးဌာနလက်အောက်ခံစက်မှုကြီးကြပ်ရေးနဲ့စစ်ဆေးရေးဦးစီးဌာနအသေးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဌာနနည်းပညာနဲ့ဈေးကွက်မြင့်တင်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာဣရွှေစင်ထွန်းကိုအမေရိကန်ပြည်ထောင်စုမှာရှိနေစဉ်အတွင်းဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြထားတာနားဆင်ပါရှင
်အမတို့ကစီးပွားရေးနယ်ပယ်ကလာတဲ့လူတွေဆိုတော့သူကဒီမှာရောက်တဲ့အခါကျတော့ဘာတွေများလှုပ်ပေးပါလဲဘယ်ဌာနတွေများခေါ်သွားလဲအဲ့လိုမျိုး
ဟုတ် SEC က State Department ကစီစဉ်ထားတာအရင်ကကောင်းပါတယ်ရှင်ဘာဖြစ်လို့ဆိုကျွန်မဆိုလို့ရှိရင်တော့ဟို government ဘက်ကဖြစ်ပါတယ် government ဘက်ကဖြစ်ပြီးတော့ကျွန်မက policy maker တူပါအဲ policy maker တူဆိုတော့ SME တွေကဆရာတို့တည်တဲ့အတိုင်းပဲကျွန်မတို့မြန်မာနိုင်ငံမှာ SME လို့တည်တာဟိုအချိန်ကာလကတိုးတောင်းပါသေးတယ်ရှင်2012ခုနှစ်ကမှကျွန်မတို့စတင်ပြီးတော့ကျွန်မတို့ SME Development Department ဆိုတည်ထောင်ပြီးတော့အဲပြည်သူတွေကို awareness ပေးပါတယ် SME တွေကနိုင်ငံရဲ့စီးပွားရေးအတွက်ကိုအရေးကြီးတယ်ဆိုတဲ့အကြောင်းကို awareness ပေးပါတယ်ရှင်အဲ့ဒီအချိန်ကြာမှပဲတော်တော်များများကို launch လုပ်ပြီးတော့ awareness ပေးနိုင်တဲ့အတွက်ကြောင့်မလို့မြန်မာပြည်သူတွေဟာ SME တွေအကြောင်းစတင်တည်လာရပေါ့နော်အချင်းကလာတိုးတောင်းပါသေးတယ်ရှင်အဲ့တော့ကျွန်မကအဲ့ဒီမှာ SME တွေအတွက်ဟိုအဓိပ္ပာယ်သတ်မှတ်ချက်တောင်မရှိသေးတဲ့အချိန်မှာအဲ definition တွေကို stakeholder တွေနဲ့ဆွေးနွေးပြီးတော့ပေါ့နော်အဲ internal or international ကို partner တွေနဲ့ကျွန်မတို့စုစည်းပြီးတော့ stakeholder meeting တွေလုပ်တယ်ပြီးရဲ့အခါမှာ definition သတ်မှတ်တယ်ပေါ့နော် SME ရဲ့အရွယ်စားကိုသတ်မှတ်တယ်ပြီးရဲ့အခါမှာသူနဲ့သက်ဆိုင်တဲ့အဲ law တွေရဲ့ policy တွေရဲ့ပြီးရဲ့အခါမှာ regulation တွေထွက်ဖို့အတွက်ကိုကျွန်မတို့ဆောင်ရွက်ခဲ့တယ်ပေါ့အဲ့လိုဆောင်ရွက်တဲ့အချိန်မှာပဲတပြိုင်တည်းကျွန်မကအဲ government body ဖြစ်တဲ့အတွက် ASEAN မှာလည်း SME working group မှာကျွန်မက women entrepreneurship ရဲ့leading person အပြင်ဆောင်ရွက်ပါတယ်ဒါကြောင့်မလို့ကျွန်မ US State Department ကနေပြီးတော့ကျွန်မနဲ့ပူးပေါင်းဆောင်ရွက်ရင်းနဲ့ကျွန်မကိုသူတို့သိရှိလာအဖြစ်ပါတယ်ရှင်သိရှိလာပြီးတော့ဒီ SME ဒီ American မှာရှိတဲ့ SME ရေလုပ်ငန်းတွေကိုလေ့လာဖို့အတွက်ကိုကျွန်မတို့ဖိတ်ခေါ်လိုက်တာဖြစ်ပါတယ်ကျွန်မတို့ group က4ဦးဖြစ်ပါတယ်အဲ့4ဦးမှာကျွန်မ government body ကနေဖြစ်ပြီးတော့ channel 3ဦးကလုပ်ငန်းရှင်ဖြစ်တယ်နောက်လုပ်ငန်းရှင်တွေအပြင်ကိုအဲ community leader ဖြစ်လဲဆောင်ရွက်နေတဲ့လူငယ်တွေဖြစ်ပါတယ်ရှင်အဲ့ဒီခါကျတော့ကျမတို့အချင်းချင်းထဲမှာကိုပဲတွားလာရင်းနဲ့အဲအမြင်ချင်းဖလဲနိုင်တာတွေဆွေးနွေးနိုင်တာတွေဖြစ်အောင်သူတို့စီစဉ်ထားပါတယ
်အသေးစိတ်အစီအစဉ်တွေကရောဗျကျွန်တော်တို့သိလို့ရနိုင်မလား
သူတို့အစီအစဉ်တွေကတော့အများကြီးပါပဲရှင်အဲ့ဒီအများကြီးတွေမှာလည်းမှအဲကျမတို့ပထမဆုံးရောက်ချင်းဆိုရင် Federalism နေနဲ့ပေါ့နော် ဘယ်လိုမျိုးဆောင်ရွက်နေလဲဆော့ဒရစနစ်အကြောင်းကိုအကျဉ်းတွင်ကျွန်မတို့ရှင်းပြရတယ်။ပြီးတဲ့အခါမှာဒုတိယမြောက်နေ့ဆိုရင်ကျွန်မတို့ George Washington University ကနေပြီးတော့entrepreneurial track ကိုဘယ်လိုမျိုးလုပ်ပေးရမလဲဆိုတဲ့ဥစ္စာတွေကိုကျွန်မတို့ကို professor ကနေပြီးတော့ပြန်ပြီးတော့ PowerPoint presentation နဲ့ရှင်းပြရတယ်။သူတို့နိုင်ငံမှာဘယ်လိုလုပ်နေလဲ။ကျွန်မတို့နိုင်ငံဆိုရင်လည်းဒီတိုင်းပဲဟိုပြည်내နေတိုင်းဒေသတွေနဲ့cabinet member ဝန်ကြီးတွေနဲ့ဝန်ကြီးဌာနတွေနဲ့ပေါ့နော်ချိတ်ဆက်ပြီးဘလို့ဆောင်ရွက်လဲဆိုတော့ကျမတို့ကအခုမှစလုပ်နေတဲ့အချိန်မှာတို့ကလည်း federal state နဲ့ဘလို့ချိတ်ဆက်ပြီးတော့ SME ဖွံ့ဖြိုးတိုးတက်ကိုဆောင်ရွက်ပေးနေတယ်လေနောက်တစ်ခုက SME တွေဖွံ့ဖြိုးတိုးတက်ရေးကို government body အနေနဲ့က policy တွေ law တွေနဲ့legislation လုပ်ပေးနေတဲ့အပြင်ကို SME တွေကိုယ်တိုင်ကလည်းသူတို့ကိုယ်တိုင် participation ပါပြီးတော့ဘယ်လိုလုပ်ဆောင်ရမလဲဆိုတာတွေကိုခဏအတိအသင့်နဲ့ကျမတို့ကိုသူတို့ကဟိုလက်တွေ့လည်းပြတယ် theoretical လည်းရှင်းပြတယ်ပေါ့နော်သူတို့လက်တွေ့လုပ်ဆောင်နေတဲ့ government ကဘယ်လိုလုပ်ပေးတယ် state နဲ့ federal နဲ့ဘယ်လိုချိတ်ပြီးလုပ်ပေးတယ်ပြီးတဲ့အခါမှာSME တွေကိုယ်တိုင်ကဘယ်လို participation လုပ်တယ်ပေါ့နော
်သူတို့ပို့ချပေးတဲ့တင်ဒန်းပဲဆိုကြပါစို့နော်တင်ဒန်းကအလုံးအတွက်ကတော့တပုံစံနဲ့ပဲပေါ့နော်ဟိုအစိုးရဘက်ကလာတဲ့လူမျိုးလို့ပုဂ္ဂလိကစီပွားရေးလုပ်ငန်းဝင်ဘက်ကလာတဲ့လူမျိုးလို့ဆိုတိကျခွဲထားတာမရှိပါဘူး
။မရှိပါဘူးရှင့်။ကျမတို့အုပ်စုထဲမှာလည်းဒီ group member တွေက၄ဦးဖြစ်ပါတယ်။ဒီ၄ဦးမှာလည်းတယောက်တနည်းအားဖြင့်နေလာပြီးတော့ဟိုအမြင်ချင်းမတူတာတွေကိုဟိုကိုယ့်အမြင်နဲ့ကိုယ်ဆွေးနွေးတင်ပြလို့ရအောင်သူတို့ဘက်ကတင်ပြရတာတွေကလည်းဒီတိုင်းမှာပဲ။သူတို့ဘက်ကလည်း government body ဖြစ်တဲ့ဥမာDepartment of the Treasury တို့နောက်တစ်ခါ private sector ဆိုရင် US Chamber of Commerce လိုမျိုးစသဖြင့်အစိုးရဘိုင်းကောဒီပြည့်ရဲ့အခါမှာပုဂ္ဂလိကဘိုင်းကိုကဏ္ဍအတိအသင့်နဲ့ကျမတို့ကိုရှင်းပြပါတယ
်သူတို့ပြောပြတဲ့အကြောင်းအရာတွေအပေါ်မှာရောဘယ်လိုသဘောရသလဲဗျဆိုလိုချင်တာကတော့မြန်မာနိုင်ငံအတွက်အသုံးဝင်နိုင်မလား
ကျမတို့အရင်ပဲကြိုက်ပါတယ်ရှင်ဘာဖြစ်လို့လဲဆိုတော့သူတို့ government အနေနဲ့SME လေး small business လို့သူတို့ကပြောတယ်ပေါ့နော်သူတို့က small business လေး start up လေးကိုစပြီးတော့သူတို့ကကိုပြီးတော့ဖေးကူပေးတယ်ဘယ်လိုစနစ်နဲ့လုပ်ပေးနေတယ်လဲ federal state နဲ့ဘယ်လိုချိတ်ပေးနေတယ်လဲကျမ policy maker တယောက်အနေနဲ့လေ့လာရသလိုပါဝင်လာတဲ့ကျမတို့ business person တွေဖြစ်တဲ့ဟိုအမျိုးသမီး business owner လဲပါတယ် farmers လဲပါတယ်ကျမအုပ်စုထဲမှာသူတို့ကိုလဲဒီမှာရှိနေတဲ့US မှာရှိနေတဲ့ SME တွေကကိုအားကိုကိုပြီးတော့ဘယ်လိုမျိုး innovate လုပ်ကားလဲစသဖြင့်အကုန်လုံးကိုသူတို့ကမခွဲခြားပါဘူးရှင် government မဟုတ်လို့ဒါကတော့ private မဟုတ်လို့ဆိုပြီးတော့မခွဲထားပဲနဲ့သူတို့ကသူတို့လက်တွေ့လုပ်နေတာတွေကိုခြားပြပါတယ်အဲ့ခြားပြတဲ့ပုံမှာကျမတို့ကပြန်လည်ပြီးအချင်းချင်းဆွေးနွေးရကိုယ်နိုင်ငံမှာဘယ်လိုမျိုးပြန်ပြီးတော့ adapt လုပ်လို့ရမလဲဆိုတာတွေကိုသင်ယူလေ့လာလို့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီ Washington DC မှာဒီဟို George Washington လို့ကျောင်းမျိုးကြီးတင်မှာ
ဟုတ
်ကဲ့ဟို professor တွေကသင်ပြရတာဟုတ်ပါပြီပေါ့နော
်ဟုတ်ကဲ့
အဲ Iowa ကိုခွာတဲ့အကြောင်းရင်းကောဘာများပါလဲဗျသူကတကယ်စပြိုးရေးနယ်မြေဆိုတာတော့အမေရိကမှာတော့အရေးပေါ်အဖြစ်နားလည်ထားကြတယ်ပေါ့နော်သူမှထူးခြားချက်ပါရှိလို့များပါလဲ
Iowa မှာ entrepreneur development center ဆိုတာရှိပါတယ်အဲ့စင်တာမှာသူတို့ဘယ်လိုမျိုးလုပ်ပေးနေသလဲအရင်စိတ်ဝင်စားကြကောင်းပါတယ်ရှင်သူတို့ကဟိုအကျိုးမြတ်မယူတဲ့အဖွဲ့အစည်းဖွဲ့စည်းထားပါတယ်ဒီအဖွဲ့ကပေါ့နော် entrepreneur development center ဆိုရင်ဒီနေ့မနေ့ပိုင်းမှာလေ့လာခဲ့ရတယ်အဲ့ဒီမှာ venture capital နဲ့ဘယ်လိုမျိုးလုပ်ပေးတယ်နောက်တစ်ခါ SME တို့ marketing strategy ဘယ်လိုဆောက်ပေးတယ်စသဖြင့်ပေါ့နော်သူတို့ကဏ္ဍအပေါင်းစုံကိုဒီချာချာလေးကိုရှင်းပြပါတယ်သူတို့လုပ်ပေးနေရတယ်ဒါတွေကိုကြည်ချင်းအပြင်ကျမတို့နိုင်ငံမှာလည်းကျမတို့ကပြန်ပြီးတော့ကျွမ်းကျင်တဲ့ပညာရှင်တွေစုစည်းမယ်အဲကျမဆိုအင်ဂျင်နီယာတယောက်ပါဒါကြောင့်မလို့ဒီ SME တွေကို service provider အနေနဲ့ policy maker အနေနဲ့ပြုလုပ်ပေးတဲ့နေရာမှာတခြားသောစီးပွားရေးပညာရှင်တွေလိုအပ်မယ်ဆိုတော့ဒီနေ့နားလည်လာပါတယ် Iowa ဆိုလို့ရှိရင်ဥမာ site ပြောရေးဆို con ပေါ့နော် con site ပြီးတော့အဲ့ဒီ con ရဲ့ base ထွက် product တွေကိုဒါအစ value added လုပ်ပြီးမှပြန်ပြီးတော့ရောင်းချရဲပေါ့နော်ကျမတို့နိုင်ငံမှာဆိုလို့ရှိရင် raw တွေကိုရောင်းတာများပါတယ်ပါလာတဲ့ business SME တွေကိုယ်တိုင်ကိုကပဲကိုယ့်ဟာကိုပဲ innovative လုပ်ပြီးစဉ်းစားရမယ်ကိုယ့်ရဲ့ product ကို raw ဖြစ်မရောင်းရဘူးvalue added လုပ်ပြီးမှရောင်းရမယ်ဆိုတာတွေသူတို့မှအတွေးအမြင်ကြီးရလာစေပါတယ်ရှင်ကျမကိုယ်တိုင်လည်း SME တွေကို service provider လုပ်ပေးနေတဲ့အတွက်ကြောင့်မလို့ပြန်ရောက်လို့ရှိရင်ကျမ SME တွေကိုဒီ value added လုပ်ပြီးမှရောက်ချနိုင်ရမယ်ဆိုတဲ့အကြောင်းတွေကိုပြန်လည်ပြီး sharing လုပ်ပါပါရှင
်။ကိုကျော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါ။ အစားအသောက်အလေအလွင့်ပြဿနာတွေကိုရှင်းနိုင်မှုအတွက်နိုင်ငံတော်တော်များများမှာ mobile application တွေဖန်တီးပြီးတော့ဖြည့်ရှင်းလာကြပါတယ်။ဗြိတိန်ပြင်သစ်ဂျာမနီဒိမတ်အပါအဝင်ဥရောပနိုင်ငံ6ခုမှာအသုံးများနေတဲ့ Too Good To Go ဆိုတဲ့ app အပါအဝင်အစားအသောက်အလေအလွင့်ပြဿနာတွေကိုကူညီဖြည့်ရှင်းပေးနေတဲ့ mobile app တွေအကြောင်းကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်။
စားတောက်ဆိုင်တွေ၊ကုန်းဆုံဆိုင်တွေနဲ့တခြားအစားအသောက်ရောင်းတဲ့ဆိုင်တွေမှာနေ့စဉ်ကြုံတွေ့နေရတဲ့ပြဿနာကြီးတစ်ခုကတော့အစားအသောက်အလေအလွင့်တွေဖြစ်ပါတယ်။မကုံလို့လွှင့်ပြစ်ရတာတွေ၊တတ်မှတ်ချိန်ကျော်လို့ဘေးဖြစ်မှာဆိုတဲ့အတွက်လွှင့်ပြစ်ရတာတွေကစီးပွားရေးကိုထိခိုက်ရတယ်လို့အမိုက်တွေဖြစ်ကုန်တဲ့အတွက်သဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်စေပါတယ်။ဒါကြောင့်အစားအသောက်အလေအလွင့်ပြဿနာကိုဤပညာအကူအညီနဲ့ဖြေရှင်းလာကြပါတယ်။American အပါအဝင်နိုင်ငံတော်တော်များများမှာအစားအသောက်အလေအလွင့်နည်းပါးစီဖို့ mobile application တွေကိုဖန်တီးအသုံးပြုလာကြပါတယ်။ American နဲ့ Thai နိုင်ငံတွေကစားသောက်ဆိုင်တွေမှာသုံးနိုင်အောင်ဖန်တီးထားတဲ့ Mint Scraps ဆိုတဲ့ application ကကိုယ့်ဆိုင်မှာဘယ်လိုပစ္စည်းတွေကလေးလွင့်နေသလဲ၊ပိုလို့လွှင့်ပြစ်နေရသလဲဆိုတာကိုတွက်ချက်ပေးတဲ့ app ဖြစ်ပါတယ်။ဆိုင်မှာသုံးတဲ့ကုန်စင်းကုန်ကြောက်စည်ရင်းနဲ့ဘယ်လောက်လွှင့်ပြစ်နေရသလဲဆိုတာတွေကို app ထဲမှာထည့်ပေးထားရင်အလေအလွင့်နည်းအောင်တွက်ပြီးတော့တပတ်တစ်ခါစည်ရင်းလုပ်ပေးတာမို့ကုန်စင်းကုန်ကြောက်တွေကိုလိုသလောက်ပဲဝယ်ရအောင်အထောက်အကူဖြစ်ပါတယ်။တခါ 11th hour ဆိုတဲ့ application ကတော့စင်ကာပူကစားတောက်ဆိုင်တန်းတွေမှာစိုင်းဖွင့်ထားတဲ့တန်ဂျွန်ယွမ်ဆိုသူထွင်ထားတာပါ။စားတောက်ဆိုင်တွေစားတောက်ဆိုင်တန်းတွေမှာစိုင်းပိတ်ခံပြီးဘလို့အစားတောက်တွေကိုလျှော်ဈေးနဲ့ရောင်းနေတယ်လဲဆိုတာကို 11th hour app ကအသိပေးနိုင်ပါတယ်။ဒီ app လိုပဲစားတောက်ဆိုင်တွေ၊ coffee ဆိုင်တွေ၊မုန့်ဆိုင်တွေမှာလေလွင့်တော့မယ့်အစားအစာတွေကိုလျှော်ဈေးနဲ့ဝယ်စားနိုင်အောင်အသိပေးတဲ့ Too Good To Go ဆိုတဲ့ app ကလည်း2015မှာစထွက်ပြီးကလေးက download လုပ်ပြီးတော့သုံးနေတဲ့သူတန်းကျော်နေပါပြီ။ Britain အခြေစိုက်ကုမ္ပဏီကထွင်ထားတဲ့ app ရဲ့ဆောင်ပုဒ်ကို Eat Well, Save Money, Save the Planet ဖြစ်ပါတယ်။ငွေကုန်ကြေးကျမများစေဘဲအစားကောင်းကောင်းစားမယ်၊ကမ္ဘာကြီးကိုစောင့်ရှောက်မယ်လို့အထိပ္ပာယ်ရမှာပါ။Android စနစ်3ရော iOS စနစ်3 smartphone တွေမှာပါသုံးနိုင်တဲ့ဒီ application ကတော့ Britain, ပြင်သစ် Germany, Denmark အပါအဝင်ဥရောပနိုင်ငံ6ခုမှာအသုံးများနေတဲ့ app တစ်ခုဖြစ်ပါတယ
် I was in a buffet restaurant and I saw all the food that was left in the evening and I asked the waiter what do you do with all this great food and I found out it's just thrown away
သူကတော့ Germany နိုင်ငံက Too Good To Go ကုမ္ပဏီရဲ့လုပ်ငန်းအကောင့်ထဲပေါ်ရဲ့အရာရှိချုပ် Thomas Bjorn Momsen ဖြစ်ပါတယ်။အဝါစားဆိုင်တစ်ခုမှာညနေပိုင်းလောက်ပိုးနေတဲ့အစားအစာတွေကိုတွေ့တော့ဒါတွေဘာလို့ပြစ်တယ်လဲလို့စပွဲတော်ကိုသူမေးကြည့်ပါတယ်တဲ့။အကောင့်ကြီးရှိနေသေးတဲ့အစားအသောက်တွေကိုလွှင့်ပြစ်တယ်ဆိုတာသူသိရတော့တော်တော်လေးကိုနှမျောသွားပါတယ်။ဒါနဲ့တခြားဆိုင်တွေမှာရောဘလို့လုပ်တယ်လဲဆိုတာလိုက်ပြီးတော့စုံစမ်းတော့ဆိုင်တော်တော်များများမှလည်းဒီလိုပဲလွှင့်ပြစ်နေကြတယ်ဆိုတာကိုသူသိရတယ်တဲ့။နိုင်ငံတော်တော်များများမှအစားအသောက်ရှားပါးနေချိန်မှာဒီမှာတော့ဒီလောက်ကောင်းတာတွေကိုလွှင့်ပြရတဲ့ပြဿနာကြီးရှိနေတယ်ဆိုတာသူသိခဲ့ရတယ်လို့ပြောပြခဲ့တာပါအခုတော့စားတောက်ဆိုင်တွေ coffee ဆိုင်တွေမုန့်ဆိုင်တွေမပိတ်ခင်မှာဝယ်သူတွေလျှော်ဈေးနဲ့ဝယ်နိုင်အောင်လို့ Too Good To Go app ကချိတ်ဆက်ပေးထားပါပြီ Germany မှာ2016အစောပိုင်းကစလို့သုံးနေကြတဲ့ application ရဲ့ကျေးဇူးကြောင့်ဆိုင်တွေအနေနဲ့အစားအစာတွေကိုအလဟတ်တက်လွှင့်ပြစရာမလိုတော့သလိုဝယ်သူတွေဘက်ကလည်းဈေးတက်တာနဲ့ဝယ်စားနိုင်ကြပါတယ် Too Good To Go app ကဘယ်ဆိုင်တွေမှာလျှော်ဈေးနဲ့ရောင်းနေပြီလဲဘယ်နှပွဲစာကြံသေးတယ်လဲဘယ်အချိန်မှာဘယ်ဈေးနဲ့သွားဝယ်လို့ရတယ်လဲဆိုတာတွေကိုပြောပြနိုင်ပါတယ်။သွားဝယ်တဲ့အခါမှာလဲဝယ်သူကဆိုင်ကိုတိုက်ရိုက်ငွေပေးချေစရာမလိုပဲ application ကနေတဆင့်ငွေဖြတ်တာကဒီ app အောင်မြင်နေတဲ့အချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒီ application ကတဆင့်ဝယ်စားမယ်ဆိုရင်တပွဲကို2 euro ကနေ4 euro ကျားလောက်ပဲပေးရပါမယ်။ဝန်ဆောင်ကအဖြစ် Too Good To Go app က1 euro ယူပြီးတော့ကျန်တာကတော့စားတောက်ဆိုင်တွေကရပါတယ်။စားတောက်ဆိုင်တွေဘက်ကလည်းအမှိုက်ဖြစ်သွားမဲ့အစားဝင်ငွေရတဲ့အတွက်သဘောကျကြပါတယ
်။ Fan von wegschmeißen sind wir überhaupt nicht gerade zum Wochenende hin. Bleiben natürlich items übrig.
ဘာလီမြို့ coffee ဆိုင်တစ်ခုကမန်နေဂျာ Paul Prozek ဖြစ်ပါတယ်။စားလို့ရနေသေးတဲ့အစားတွေကိုလွှင့်ပြရတာကိုသူကလည်းမကြိုက်ဘူးလို့ပြောနေတာပါ။အိတ်ထဲထည့်ပေးလို့ရတဲ့အစားအစာမျိုးဆိုရင်တော့ပိုနေလို့ဆိုင်ရှိမှထားလိုက်လို့ရှိရင်တနားရီအတွင်းမှာကိုစားချင်သူတွေကလာယူသွားကြလို့ဝမ်းသာရပါတယ်တဲ့။ဒါပေမဲ့အပြင်မှာဒီအတိုင်းထားပြလို့မရတဲ့အစာမျိုးတွေကြတော့အမိုက်ပုံးနေပဲထည့်လိုက်ရတဲ့အတွက်အလေအလွင့်ဖြစ်သွားပါတယ်။အခု Too Good To Go app နဲ့ကြတော့သိပ်ကိုကောင်းပါတယ်တဲ့။ဝယ်စားသူတွေဘက်ကလည်းဈေးသက်သက်တာနဲ့ကောင်းကောင်းစားလို့ရသွားတယ်လို့သူကပြောပြနေတာပါ။ဒ Too Good To Go app ကိုသုံးနေတဲ့ဘာလင်မြို့သူ Charlotte Boffin ကလည်းသဘောကျတဲ့သူတွေထဲမှာပါပါတယ
်။ Also ich finde es ist eine sehr gute Sache. Natürlich weil es einfach schlecht ist oder blöd Essen wegzuwerfen.
အစားအသောက်တွေကိုနှိမ့်ပစ်တာအတိတ်ပဲကိုမရှိတဲ့အတွက်အခုလိုလုပ်ပေးထားတာကတိတ်ကိုကောင်းပါတယ်တဲ့။ဈေးလဲပေါ်တော့သူ့လိုចောင်းသူចောင်းသားတွေအတွက်အစားကောင်းကောင်းကိုငွေသိမ့်မကုန်ပဲဝယ်စားနိုင်တယ်လို့ပြောသွားတာပါ။တခုပဲရှိတာကသူနေတဲ့နေရာနာကစားတောက်ဆိုင်တွေမှာတော့ Too Good To Go app ကိုတိတ်မသုံးကြသေးတဲ့အတွက်သုံးလာကြဖို့မျှော်လင့်ပါတယ်တဲ့။ဒါပေမဲ့ပြီးခဲ့တဲ့လတွေအတွင်းမှာကိုဒီ app သုံးတဲ့စားတောက်ဆိုင်အသစ်တွေအများကြီးတွေ့လာရတယ်လို့သူကပြောသွားတာပါ။ Too Good To Go application ကလောလောဆယ်ဥရောပနိုင်ငံတွေမှာပဲသုံးလို့ရပါသေးတယ်။ဒါကြောင့်အမေရိကအထိချဲ့ထွေနိုင်ဖို့လည်းစူးစမ်းနေကြပါပြီ။ဒီ app ကဆိုင်တွေရဲ့စီးပွားရေးကိုအထောက်အကူဖြစ်စေတယ်။သုံးတဲ့သူတွေအတွက်အကျိုးများစေတဲ့အပြင်ကဘာကြီးမှာအမိုက်ရောနေစေတဲ့အတွက်ဘက်ပေါင်းဆိုကအကျိုးရှိစေတယ်လို့ app ကိုတီထွင်သူတွေကပြောပါတယ်။ Netherlands နိုင်ငံမှာတော့အစားအသောက်အမိုက်တွေနည်းစေမဲ့ No Food Wasted ဆိုတဲ့ application ရှိပါတယ်။ Supermarket တွေမှာနောက်ဆုံးရောင်းဖို့သတ်မှတ်ရနာကန်နေလို့ဈေးချတော့မဲ့ပစ္စည်းတွေကိုစရင်လုပ်ပေးတဲ့ app ဖြစ်ပါတယ်။ဈေးဝယ်သူတွေအနေနဲ့ကိုယ်ဝယ်စရာရှိတဲ့ပစ္စည်းစည်းရင်းကို No Food Wasted application နဲ့ကိုထည့်ထားလိုက်ရင်အဲ့ဒီစည်းရင်းတွေကဈေးချနေတဲ့ပစ္စည်းတွေကိုအသိပေးမှာပါဒီ app ကိုသုံးနေတဲ့ supermarket အနေနဲ့အစားအသောက်အလီအလွတ်25ရာခိုင်နှုန်းလောက်နှဲသွားတာတွေ့ရတယ်လို့ app developer ကပြောပါတယ်ကမ္ဘာပေါ်မှာစားသုံးဖို့ထုတ်လုပ်ချက်ပြုတ်တဲ့အစားအသောက်တွေကသုံးပုံတစ်ပုံလောက်ကနှစ်ဆင့်အမိုက်ဖြစ်နေတယ်လို့ကုလသမဂ္ဂရဲ့အစားအစာနဲ့လက်ရစိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်တန်ချိန်နဲ့ဆိုရင်တော့တန်ချိန်ပေါင်းတန်1300လောက်ဖြစ်ပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေမှာအမိုက်ဖြစ်သွားတဲ့အစားအသောက်၄ပုံတစ်ပုံလောက်နဲ့တင်ကဘာတဝန်းကအစားအသောက်ဆင်းရဲတဲ့ပြဿနာကိုလျော့နှဲသွားအောင်လုပ်နိုင်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေသူတွေကလည်းထောက်ပြပါတယ်။လွှင့်ပစ်လိုက်တဲ့အစားအစာတွေပုတ်တိုးသွားလို့ထွက်လာတဲ့မီသိန်းဓာတ်ငွေဟာဆိုရင်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထက်ကိုလေထုညစ်ညမ်းစေတဲ့ဖန်လုံအိမ်ဓာတ်ငွေဖြစ်တာမို့ဒီပြဿနာကိုဒီပညာနဲ့တစ်ဖက်တစ်လမ်းကဖြေရှင်းလာကြတာဖြစ်ပါရဲ့ရှင
်မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်ဆက်ပြီးတော့တတ်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မရေးသန္တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းတော်မှာတော့ပျော်ရွှင်တာယာတဲ့မိသားစုဘဝထူထောင်နိုင်ရေးအတွက်ကြိုးပမ်းလှုံ့ဆော်တဲ့ Hillary Clinton ပြီးတော့လင်မယားကွဲပြီးတော့နောက်ပိုင်းပထမဦးဆုံးအကြိမ်ရင်ဖွင့်လာတဲ့ Brad Pitt ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူထူထွားတာတွေကိုပြောပြပေးသွားမှာပါ Everyone can rock out like a superstar Wonderful wonderful work အမေရိကန်ပြည်အောင်စုမှကျင်းပတဲ့တာယာလှပမိသားစုဘဝနှစ်ရာပြည့်အခမ်းအနားကိုနာမည်ကျော်အနုပညာရှင်တွေတက်ရောက်ပြီးအမေရိကန်သမ္မတကတော်ဟောင်းဟီလရီကလင်တန်ကိုထောက်ခံမှုလာပြခဲ့ကြပါတယ်။အဲ့ဒီအခမ်းအနားမှာမစ္စစ်ကလင်တန်ကကမ္ဘာတစ်လောကအမျိုးသမီးနဲ့မိန်းကလေးငယ်လေးတွေရဲ့အရေးအတွက်ဆက်ပြီးတော့လှုပ်ရှားကြဖို့နောက်ပြီးတော့မိဖွားမှုကိုဝင်ဆောင်မိခင်နဲ့ကလေးဆောင်ရှောက်မှုတို့အတွက်အားလုံးပါဝင်လှုပ်ဆောင်ဖို့တိုက်တွန်းသွားပါတယ
်။The rights and progress we have fought so hard for over the last century. I mean, could you believe those photos of men around that conference table deciding how to strip away coverage for pregnancy and maternity care?
Washington မြို့တော်မှာရှိတဲ့နိုင်ငံရေးသမားတွေအားလုံးဟာကျမတို့စ조사တိုက်ယူထားတဲ့အခွင့်အရေးတွေတိုးတက်မှုနောက်ပြန်ပို့ဖို့အတွက်မျိုးမျိုးစုံနဲ့လှုပ်ဆောင်နေကြတယ်။ကိုဝင်ဆောင်မိဖွားမှုနဲ့မိခင်နဲ့ကလေးစောင့်ရှောက်ရေးအစိုးရရဲ့ထောက်ပံ့မှုတွေကိုဖယ်ရှားပစ်ဖို့ကျမတို့အခုပြောနေတဲ့အချိန်မှာကိုဒီအမျိုးသားတွေစုဝေးကြံဆောင်နေကြတာရုံးစရာတော့မရှိပါဘူးလို့ Mrs. Clinton က American လက်ရှိအစိုးရအဖွဲ့ကိုညွှန်ညွှန်ပြောသွားခဲ့ပါတယ်။ဒါဟာ Republican နိုင်ငံရေးသမားတွေကိုဝေဖန်တာဖြစ်ပြီးတော့ Republican တွေကလူထုအတွက်အစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုရပ်ဆိုင်မှုလှုပ်ဆောင်နေတာဖြစ်ပြီးတော့အဲ့လိုသာဖြစ်သွားမယ်ဆိုရင်တော့ American ပြည်အောင်စုမှာနိုင်ငံသားလူကြီး24သန်းကျန်းမာရေးစောင့်ရှောက်မှုမရတော့ဘဲနဲ့တပြိုင်နက်တည်းမှာလည်းမိသားစုကျန်းမာရေးအစီအစဉ်တွေလည်းဖျက်ထောက်ခံရမှာဖြစ်ပါတယ်။သူရဲ့ Resist ခုခံမှာinsist titan ma business ကြံ့ကြံ့ခံပါ analyst ပူပေါင်းပါဝင်ပါဆိုတော့အားပေး titan နဲ့အဆောင်ဘုတ်ကိုအများကိုပြောသွားခဲ့ပါတယ်ရှင်မင်းသမီး Angelina Jolie နဲ့ကွဲခွာသွားတဲ့မင်းသား Brad Pitt ကသူတို့နှစ်ဦးကွဲခွာပြီးတော့မှပထမဦးဆုံးအကြိမ်ဖြစ်နေရင်ဖွင့်သွားခဲ့ပါတယ်သူအရက်တွေအတော်လေးတောက်ဖြစ် စေကြောက်ရှူပြခဲ့ကြောင်းသူများတွေပေါ်မှာလည်းတန်ရောစဉ်ကင်းကင်းနဲ့နေပြခဲ့ကြောင်း GQ Style အမျိုးသားမဂ္ဂဇင်းနဲ့တွေ့ဆုံခဲ့မှာပြောသွားခဲ့ပါတယ်။အခုတော့အရက်လည်းဖြတ်လိုက်ပါပြီ။စိတ်ဖိစီးမှုရော့ပါအောင်အကြံပေးကုသမှုခံယူနေပါတယ်လို့ဆိုပါတယ်။ပြီးတော့သူနဲ့ Angelina Jolie ကသူတို့ရဲ့အိမ်ဆောင်ရေးပြဿနာကိုပြပြလေးလေးဖြေရှင်းနိုင်မှုစူးစမ်းနေကြပြီလို့လည်းပြောပါတယ်။သူတို့ဇနီးမောင်နှံကွဲကွာကြမယ်လို့2016 September လကအန်ဂျီလီနာဂျိုလီကကြေညာလိုက်လို့ဒီသတင်းဆောင်အနုပညာလောကမှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။ဘရာဂျီလီနာလို့လူသိများတဲ့သူတို့နှစ်ဦးဟာနှစ်ပေါင်းများစွာအတူပေါင်းတင်နေထိုင်ခဲ့ပေမဲ့2014မှာမှတရားဝင်လက်မှတ်ထိုးလက်ထပ်ခဲ့တာဖြစ်ပါတယ်။မွေးစားထားရရောကိုယ်တိုင်မွေးတာရောအပါအဝင်သားသမီး6ဦးရှိပြီးတော့သူတို့ကွဲကွာသွားပြီးတဲ့နောက်မှာတော့ကလေးတွေကိုသူပိုင်းကိုပိုင်းအတော်ပြဿနာဖြစ်ခဲ့ကြတာပါ Rappi ရဲ့အခုနောက်ဆုံးထွက်တဲ့ War Machine ဆိုတဲ့ရုပ်ရှင်ကတော့ Afghanistan နိုင်ငံမှာတိုက်နေတဲ့ American စစ်ပွဲကိုတရော်တဲ့ shoot down ကနေရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပြီးတော့မေလ26ရက်နေ့မှာစတင်ပြီးတော့ရုံတင်ပြသပါမယ်ရှင
် Hey y'all it's Fred I gotta tell you something
တော်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and
bright. မရေတန်တော်ကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီသတင်းပတ်မှာတော့ကြပြဆရာမောင်ပြည့်မင်းရဲ့ယုံကြည်ရာကိုနားဆင်ကြရအောင်ပါမမိုးဖြူအစီအစဉ်တင်ဆက်ထားပါတယ
်ကြပြကတော်တော်ကိုလူသိလူချိန်နေတဲ့အခြေအနေမှာရှိတယ်လူချိန်နေတယ်ဆိုတာကတော့ဘယ်လိုလဲဆိုတော့လူတွေဖတ်တယ်ဒါပေမဲ့အရင်စိတ်ဝင်စားဖတ်ကြတာမဟုတ်ဘူးလေအဲ့တော့ကျွန်တော်တို့စီမားကအဲ့ဒီကဗျာကရှေ့တန်းတနေရာရောက်ဖို့ကိုကျွန်တော်တို့မှာအကူအညီလိုတယ်ဗျာအကူအညီလေဆိုတော့ကျွန်တော်တို့အစိုးရရဲ့အကူအညီလဲလိုပါတယ်ကြည့်သူကြပြစီကကြည့်သူလူတွေကကြပြောင်းပို့ဖတ်ဖို့လူတွေဆိုတဲ့အကူအညီလဲလိုပါတယ်ကြပြောင်းဆိုတာတော်တော်ခက်တယ်ဗျာသူကဘယ်လိုလဲဆိုတော့ဟိုလူတွေတိတ်ဆိတ်ဖို့ဝင်စားတဲ့အပိုင်းဖြစ်နေတဲ့အခါကျတော့ကြပြောင်းကိုလူပို့ဆိတ်ဝင်စားအောင်လူပို့ပြီးတော့ဟိုဖတ်စေချင်လာအောင်သူကကြပြောင်းအဆင့်တန်းမြင့်မှာမြင့်လာမှာဖြစ်မယ်လေအခုဆိုရင်ကျွန်တော်တို့နိုင်ငံမှာကြပြာကခေပေါ်ကြပြာပေါ့နော်ကြပြာဆိုတာအမျိုးမျိုးရှိတယ်အစင်နာကြပြာရှိတယ်ဒီလိုဆိုကြပြာရှိတယ်အခုခေပေါ်ကြပြာပေါ့ခေပေါ်ကြပြာကကျွန်တော်တို့ကဟိုအစိုးရရာကလုံးလုံးစေဒီအစိုးရအဆက်ဆက်ကကိုအတိမတ်မပြုတ်ခဲ့ဘူးဗျာအစိုးရအဆက်ဆက်ကအတိမတ်မပြုတ်ခဲ့တဲ့အခါကျတော့ကျွန်တော်တို့ကကြပြာကိုကိုယ်စိတ်ထင်ထားသလောက်ကိုစိတ်ချေရှိတယ်လို့ဟိုခွေးပြီးမပြောရင်ဟိုဟိုချမပြနိုင်ဘူးဖြစ်နေတယ်အမှန်ကဘယ်အမှုပြန်လာရဖြစ်ဖြစ်အဲ့တဆိုင်ရာအစိုးရကအားပေးကူညီမှအဲ့ဒီအမှုပြန်လာရကပုံပြောစီမံမှာဟိုအခုဆိုကျွန်တော်တို့ခက်ပေါ်ကြပြဆိုတာကအမျိုးသားစာပေစုထဲမှာတော့မပါဟုတ်ဖြစ်နေတယ်ဗျခက်ပေါ်ကအဲ့တော့ဒါပေမဲ့တကယ်ကျတော့ mainstream အနေနဲ့မဂ္ဂဇင်းတွေရောကြပြာစာအုပ်တွေရောဟိုအမျိုးမျိုးကြည့်လိုက်တဲ့အခါမှာအများဆုံးပါနေတာကအခက်ပေါ်ကြပြာတွေလေအဲ့ဒီခက်ပေါ်ကြပြာတွေကိုအစိုးရကအစိုးရအရေးအစိုးရအဆက်ဆက်ကပေါ့နော်အတိအမှတ်မပြုတ်ခဲ့ဘူးဗျအဲ့လိုအတိအမှတ်မပြုတ်ခဲ့တဲ့အတွက်ကျွန်တော်တို့ကဒူရီအလက်စိတ်စိတ်မဝင်စားလာပါမပေါ့လေဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ကကြပြာကိုစာရေးကလေးကဘသူအတိအမှတ်ပြုခံပါသေးဆိုတဲ့စိတ်ငယ်ရေးတာမဟုတ်ဘူးဗျကိုယ့်ကိုယ်ကဗျာရေးမယ်ဆိုတဲ့စိတ်ငယ်ရေးတာလားအဲ့တော့အတိအမှတ်ပြုလားမပြုတာတပိုင်းဟိုကိုယ့်ကိုယ်ကဗျာရေးနေတာတပိုင်းပေါ့လေဒါပေမဲ့အခုခေတ်ပေါ်ကဗျာကိုဟို အခုပြောင်းလာတဲ့အစိုးရဘက်ကလည်းစိတ်ဝင်စားလာတယ်ဟိုလူတွေကလည်းခါတိုင်းနဲ့ပို့ပြီးတော့စိတ်ဝင်စားလာတယ်ဆိုတဲ့အခြေအနေဆိုတော့ကျွန်တော်တို့ကဒီဟာကိုဟိုအစိုးရအနေနဲ့အခုအသေးမကလေးပြုပေးစီရင်လေဗျာ။ဒါလည်းဆိုတော့ဟိုဟိုကျွန်တော်သာပြေးစုပေးတဲ့ကမှထည့်ပေးတာမျိုးလေးခေပေါ်ကဗျာဟိုအသေးမပြုပြီးတော့သာပြေးစုလေးခုတတ်မှမပေးတာမျိုးလေးဆိုတော့ပို့ပြီးတော့ international ကသိလာလိမ့်မယ်လို့ကျွန်တော်အောင်းလိုက်ပါတယ်။အဲအဲ့တော့အဲ့ဒီဟာကိုဟိုနားအောင်လို့ဒူတွေလည်းအကုန်သိအောင်ကျွန်တော်ပြောပြရစီခေပေါ်ကဗျာအခုကမြန်မာစာပေလောကမှာ mainstream ဖြစ်နေပါပြီ။အဲ့တော့ခေပေါ်ကဗျာဟိုအတိအမှတ်ပြုတ်ဖို့တက်ဆိုင်ရာအစိုးရများကဟိုကဗျာဖတ်တဲ့လူတွေကိုအားလုံးကိုကျွန်တော်တောင်းပန်နေပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အားစီစဉ်ဖြစ်ပါရရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။တော်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတိမငိမ့်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ် Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘယ်လိုခွဲခြားနိုင်မလဲလူမှုကြားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။မနေ့ပြန်အင်္ဂါနေ့ညဒရဲ့လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရသေးရှင်။မနေ့ပြန်အင်္ဂါမနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 49နဲ့ 50 တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။တနင်္လာညချမ်းအတွက်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါမယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကို Freedom of the City ကုန်းဥဆောင်စုချင်းမင်းနဲ့ဒီကနေ့မှာပဲကန့်ကွက်ဆန္ဒပြတွေလုပ်ခဲ့ကြသလိုတစ်ဖက်မှာလည်းဒေါက်စုကိုထောက်ခံတဲ့ online လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။လန်ဒန်မြို့တော်ဝန်နဲ့မြို့တော်ကောင်စီကဒီကနေ့မွန်လယ်ပိုင်းမှာချင်းမင်းနဲ့ Freedom of the City ကုန်းဥဆောင်စုကိုလန်ဒန်ဂေးဟောခန်းမမှာပေးအပ်ခဲ့တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကစီးရီးယားနိုင်ငံမှာအပြစ်ခတ်ရစေးထူထောင်ဖို့ရုရှားတို့ရဲ့အစီအစဉ်ကိုအနီးကပ်စောင့်ကြည့်သွားမယ်လို့ပြောဆိုလိုက်ပါတယ်။6နှစ်ကြာစစ်ပွဲအဆုံးသတ်ဖို့စီးရီးယားမှာအပြစ်ရဇုံထားရှိရေးရုရှားရဲ့ကလန်ဂျက်ကိုတူရကီနဲ့အီရန်တို့ကသဘောတူထားပါတယ်။ IS အကြမ်းဖက်သမားတွေနဲ့ဆက်ဆက်မှုမရှိဘဲစီးရီးယားကသဘောနဲ့ထိန်းချုပ်ထားတဲ့နေရာလေးခုမှာပြစ်ခတ်တိုက်ခိုက်မှုတွေရှော့ချသွားဖို့ဒီအဆိုပြုချက်ထဲမှာပါဝင်ပါတယ်။အလယ်အလတ်သဘောထားဝါဒီအီမန်နျူအယ်မက်ခရွန်ပြင်သစ်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဥရောပခေါင်းဆောင်တွေစိတ်သက်သာရာရသွားပါတယ်။သူသာအနိုင်ရမယ်ဆိုရင်ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေထဲကနေနှုတ်ထွက်မှာဖြစ်တယ်လို့ဥရောပသမ္မတကနေထွက်ဖို့မဲခွဲဆုံးဖြတ်သွားမယ်လို့ဂရီဘေးပြောဆိုထားတဲ့လက်ရဇုံဝါဒီမရင်းလက်ပန်ကိုအပြတ်သက်နိုင်ရလိုက်တဲ့အသက်39နှစ်အရွယ်မက်ခရွန်ကိုဥရောပသတင်းစာတွေကချီးကျူးဂုဏ်ပြုကြပါတယ်။လူငယ်ရနေကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတို့ဂျာမန်နောက်ဆက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်ရဲ့ကော်မတီတစ်ခုမှကြားနာပွဲဒီကနေ့ကျင်းပဖို့ရှိပါတယ်။ရုရှားဘက်ကအခုလိုပါဝင်ပတ်သက်ခဲ့တဲ့ဆိုတာနဲ့ပတ်သက်လို့ထရမ့်ကတော့အစဉ်တစိုက်ငင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.